Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American အတန်ကနေ2016ခုနှစ်နိုဝင်ဘာလ10ရက်ကြာသပတေးနေ့မှာနှစ်ဖက်အစီအစဉ်တွေကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line meter 32 40 49တို့အပြင် VOE Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီတင်ဆက်ပေးနေပါတယ်ခင်ဗျာ။တော်တော်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုနှစ်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရွက်ောက်ပွဲမှာ Republican သမ္မတလောင်း Donald Trump ကိုရှုံးနိမ့်ကြောင်း Democrat Party သမ္မတလောင်း Hillary Clinton ကပြောကြားလိုက်ပါတယ် American သမ္မတအသည့်အဖြစ် Donald Trump မမျှော်လင့်ဘဲအနိုင်ရလိုက်တဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်ပြောဆိုမှုတွေလည်းထွက်နေပါတယ် American နိုင်ငံသားရေးဝန် American လက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Russell ဟာမြန်မာနဲ့စင်ကာပူနိုင်ငံတွေကိုရှေ့သတင်းပတ်သက်သွားဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှန်တမ်းတရားနဲ့တူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းလွှာတွေထဲမှာဆိုရင်တော
့ I had a chance to talk to President-elect Trump last night about 3:30 in the morning I think it was to congratulate him on winning the election
ဒါကတော့သမ္မတဘရက်ဥဘာမားပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာပဲဒီနေ့မနေ့ကအစီအစဉ်တွေမှာဆိုရင်တော့အမေရိကန်ရွေးကောက်ပွဲအပြီးမှာသမ္မတလောင်း Hillary Clinton နဲ့သမ္မတဘရက်ဥဘာမားတို့ရဲ့ပြောဆိုတဲ့ပြောစကားတွေနောက်ပြီးတော့နိုင်ငံတကာခေါင်းဆောင်တွေရဲ့အမေရိကန်သမ္မတအသစ်နဲ့အစိုးရအသစ်ပေါ်သူတို့ထားရှိတဲ့သဘောထားစာရာတွေကိုနားဆင်ကြဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မန္နနာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်း Donald Trump ကိုရှုံးနိမ့်ကြောင်း Democratic Party သမ္မတလောင်း Hillary Clinton ကဘုထုနေမှာပြောကြလိုက်ပြီးထရမ့်အနေနဲ့အမေရိကန်နိုင်ငံသားအားလုံးအတွက်အောင်မြင်စွာဆွမ်းဆောင်ပေးနိုင်တဲ့သမ္မတတဦးဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောကြလိုက်ပါတယ်။ဒါပေမဲ့နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့တန်းဆောင်ခဲ့ပြီးတော့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်နိုင်ရေးအတွက်ကြိုးပမ်းခဲ့တဲ့ကလင်တန်ကရွေးကောက်ပွဲမှာရှုံးနိမ့်ခြင်းအတွက်အကြီးအကျယ်စိတ်မချမ်းသာဖြစ်ရကြောင်းဝန်ခံပြောကြားခဲ့ပါတယ်။ဒီရှုံးနိမ့်မှုဟာနာကျင်ပြီးရေရှည်ခံစားရမယ့်ကိစ္စဖြစ်ကြောင်းကောင်းကြီးအော်ဘာပေးနေကြတဲ့ထောက်ခံသူတွေကိုကလင်တန်ကနယူးယောက်မြို့မှာပြောကြားခဲ့ပါတယ်။တိုင်းပြည်ဟာမူလကထင်ထားတဲ့ပို့ပြီးတော့သဘောထားကွဲပြားမှုတွေကြီးမာနေတာကိုတွေ့ရကြောင်းနဲ့ဒါပေမဲ့ဒီမိုကရက်တီအနေနဲ့သဘောထားကြီးစွာနဲ့သမ္မတထရမ့်ကိုခေါင်းဆောင်မှုပေးတင်ကြောင်းကလင်တန်ကပြောကြားခဲ့ပါတယ်။ဒါပြင်အမှန်တရားအတွက်တိုက်ပွဲဝင်ခြင်းဟာမွန်မြတ်တယ်ဆိုတဲ့ယုံကြည်ချက်ကိုဘယ်တော့မှမစွန့်လွတ်တင်ကြောင်းလဲကလင်တန်ကပြောကြားခဲ့ပါတယ်။ကလင်တန်အတွက် message စည်းရုံးမှုတွေအကြီးအကျယ်လှုပ်ဆောင်ပေးခဲ့တဲ့သမ္မတဘာရက်အိုဘားမားကလည်းသူတို့အားလုံးဟာအခုအချိန်မှာရွေးကောက်ခံသမ္မတကလှုပ်ဆောင်မဲ့တိုင်းပြည်စည်းလုံးညီညွတ်ရေးလုပ်ငန်းစဉ်တွေအောင်မြင်အောင်ထောက်ခံအားပေးနေကြပြီဖြစ်ကြောင်းသမ္မတအင်ဗျူရိုမှာဗိုလ်ထုနေကပြောကြားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုရဲ့နောက်တက်မဲ့သမ္မတသည်အဖြစ် Republican Party က Donald Trump ကိုအမေရိကန်မဲဆန္ဒရှင်တွေရွေးချယ်လိုက်ပြီးဆိုတဲ့သတင်းနဲ့အတူကမ္ဘာတဝန်းကလူတွေဟာဗိုလ်တော်ဟုနေ့ကကမ္ဘာသစ်တစ်ခုမှနှိုးထလာခဲ့ကြပါတယ်။ American ရဲ့မူဝါဒတွေကမ္ဘာမှာ American ရဲ့ရည်တည်ချက်တွေကိုပြောင်းလဲလာစေမဲ့အခြေအနေတည်းရဲ့ပေါ်ပေါက်လာတဲ့ရွေးကောက်ပွဲဟာဒုတိယကမ္ဘာစစ်ကြီးနောက်ပိုင်းကမ္ဘာမှာလူတွေစိတ်ဝင်စားဆုံးရွေးကောက်ပွဲလည်းဖြစ်ခဲ့ပါတယ်။American ကရုရှားနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေချိန်စီးရီးယားနဲ့ယူကရိန်းကိစ္စတွေမှာပြည်ပခန့်တွေဆက်လက်ပေါ်ပေါက်နေချိန် IS စစ်သွေးကြွတွေအပေါ်ဆက်လက်စစ်စစ်နေရချိန်တရုတ်နိုင်ငံရဲ့အန်တုမှုတွေနဲ့အမျိုးသားရေးဝါဒတွေကြီးထွားလာနေချိန်ဒုက္ခတွေပေါင်းထောင်နဲ့တောင်းနဲ့ချီပြီးထွက်ပြေးနေရချိန်မှာနယူးယောက်မြို့ကကလေးကျွဲတထည်ကြီးဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအောင်နိုင်မှုဟာကြီးမားလာတဲ့ရိုက်ခတ်မှုတစ်ခုဖြစ်လာလိမ့်မယ်လို့ဆန်းစစ်သူတွေကပြောဆိုကြပါတယ်မကြသေးခင်နှစ်တွေကစလို့ထိတွေ့ဆက်ဆံမှုတွေတိုးမြင့်လာနေတဲ့မြန်မာနိုင်ငံကတော့အမေရိကန်မဲဆန္ဒရှင်တွေရွေးချယ်လိုက်တဲ့ထရန့်ကိုကြိုဆိုကြောင်းပြောကြားခဲ့တယ်လို့နှစ်နိုင်ငံကြားရင်းရင်းနှီးနှီးဆက်ပြီးတော့ဆက်ဆံသွားနိုင်ဖို့မျှော်လင့်ကြောင်းကိုလည်းပြောကြားခဲ့တာဖြစ်ပါတယ်။ကမ္ဘာခေါင်းဆောင်ဒေါက်တာမင်းများအနေနဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဖူးသူအဖြစ်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုအနိုင်ရစေချင်တာလျှို့ဝှက်ချက်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ရွေးကောက်ပွဲမှာဘသူ့ကိုလိုလားတဲ့ဆိုတဲ့သဘောမျိုးမပြောမိဖို့တော့တတိထားခဲ့ကြပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်း Donald Trump အနိုင်ရတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်အမေရိကန်အစုချေရဈေးတွေအစောပိုင်းကထိုးကျသွားခဲ့ရကဗုဒ္ဓဦးနေ့ညနေပိုင်းကဈေးပိတ်တဲ့အချိန်မှာတော့တိတိတသာပြန်တက်သွားခဲ့ပါတယ်ဈေးပိတ်ချိန်နီးတဲ့အချိန်မှာအမေရိကန်အစုချေရဈေးအညွန့်ဂိတ်တွေဟာအညွန့်ဂိတ်၃ခုစလုံးဟာ100ခန့်နှုန်းကျော် တက်သွားခဲ့ပါတယ်။ဥရောပတိုက်ကအစုရှယ်ယာဈေးကွက်တွေလည်းတရခိုင်နှုန်းကျော်တက်သွားခဲ့ပါတယ်။ဒါပေမဲ့အင်ကန်နေညကသမ္မတရွေးကောက်ပွဲအတွက်မဲရေတွက်နေတဲ့အချိန်ဘီလီယံနာတထည်ကြီးဒေါ်နယ်ထရန့်ကမမျှော်လင့်မဲ့အနိုင်ရမယ့်အလားအလာရှိနေတဲ့အတွက်အာရှတိုက်အတွင်းကအစုရှယ်ယာဈေးအညွန့်ဂိတ်တွေကတော့တိတိတသာကျသွားခဲ့ပါတယ်။ဗထုနေအစောပိုင်းမှာဥရောပတိုက်ကအစုရှယ်ယာအညွန့်ဂိတ်တွေ1.8%ခန့်နှုန်းထိကျသွားပေမဲ့လည်းနောက်ပိုင်းမှာပြန်တက်သွားခဲ့ပြီးဈေးပိတ်ခန်းနီးမှာတော့အပေါင်းလက္ခဏာပြခဲ့ပါတယ်ဂျပန်နိုင်ငံကနီကေအညွန့်ဂိတ်ဟာ9.4%ခန့်နှုန်းကျသွားခဲ့ပြီးဟောင်ကောင်ကဟန်ဆန်အညွန့်ဂိတ်ဟာလည်း2.3%ခန့်နှုန်းကျသွားခဲ့ပါတယ်
အမေရိကန်ပြည်ထောင်စုကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့2019ဇန်နဝါရီလမှာသမ္မတတာဝန်ဆယူတဲ့အခါအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှာလည်း Republican Party ကိုယ်စားလှယ်တွေကအများစုနေရာယူထားမှာဖြစ်တာကြောင့်သူလှုပ်ချင်တဲ့အစီအစဉ်တွေကအဓိကကိစ္စရပ်တွေကိုအကောင့်ထဲပေါ်နိုင်မဲ့အခွင့်အလမ်းတွေပို့ပြီးတော့ရလာမှာဖြစ်ပါတယ်။ Democratic Party သမ္မတနဲ့ Republican ကြီးဆိုးတဲ့လွှတ်တော်ကြားရှေ့မတိုးနောက်မဆုတ်ဖြစ်ခဲ့တဲ့အခြေအနေမျိုးနောက်နှစ်ဒေါ်နယ်ထရန့်သမ္မတတက်လာတဲ့အခါကြုံရတော့မှာမဟုတ်တလို့အခွန်စနစ်ပြုပြင်ပြောင်းလဲမှုကအစကြီးကြီးမားမားအခွန်လျှော့ချပြတ်တောက်မှုတွေအခြေခံအဆောက်အုံလုပ်ငန်းတွေအတွက်အသုံးစရိတ်တွေလိုကိစ္စမျိုးစုံကိုလည်းကွန်ဂရက်စ်လွှတ်တော်ကမြ мян ဆန်ဆန်အတည်ပြုသွားမှာဖြစ်တယ်လို့နိုင်ငံရေးအကဲခတ်တချို့ကပြောဆိုကြပါတယ်။အမတ်ဦးရေတရားရှိတဲ့အထက်လွှတ်တော်မှာအနည်းဆုံး52နေရာကို Republican Party ကရရှိထားပြီး Democrat Party ကအခုနောက်ဆုံးရရှိတဲ့သတင်းတွေအရ48နေရာအနိုင်ရရှိထားတာဖြစ်ပါတယ်။435နေရာရှိတဲ့အောက်လွှတ်တော်မှာအနည်းဆုံး41တနေရာကိုလည်း Republican Party ကရရှိထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေတုန်းကတော့ Democrat Party ကအထက်လွှတ်တော်ကိုယ်စားလှယ်နေရာတွေကိုအနိုင်ရမယ်လို့ယုံကြည်ခဲ့ကြသလိုအောက်လွှတ်တော်ကိုပြန်သိမ်းဖို့အခွင့်အလမ်းလည်းရှိလိမ့်မယ်လို့ယူဆခဲ့ကြတာဖြစ်ပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်ဘက်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အရှေ့အာရှနဲ့ပစိဖစ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆက်ဟာလာမယ့်သတင်းပတ်ထဲမြန်မာနိုင်ငံစင်ကာပူနဲ့တောင်အမေရိကနိုင်ငံတို့ခုဖြစ်တဲ့ပီရူးနိုင်ငံတို့ကိုတွားရောက်ဖို့ရှိတယ်လို့နိုဝင်ဘာလ9ရက်နေ့ဗုဒ္ဓနေ့ကအမေရိကနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။နိုဝင်ဘာလ13ရက်ကနေ18ရက်နေ့ထိတွားရောက်မယ့်6ရက်ကြာခီးစဉ်တွင်စင်ကာပူနိုင်ငံကိုအရင်တွားရောက်မှာဖြစ်ပြီးတော့2ရက်ကြာစင်ကာပူခီးစဉ်တွင်စင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလခရစ်စနာနဲ့အစိုးရအရာရှိတွေအပြင်ပညာရှင်တွေနဲ့တွေ့ဆုံမှုရှိသလိုစင်ကာပူအမျိုးသားတက္ကသိုလ်ရဲ့လူတုမူဝါဒလူထုရေးရာမူဝါဒလီကွမ်ယူကြောင်းမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ထောက်ဝန်ကြီးဒန်နီယယ်ရက်ဆက်ဟာအမေရိကန်ဌာနပေါင်းစုံကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးအမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဖွံ့ဖွဲ့အစည်းအဝေးကိုတက်ရောက်ဖို့နဲ့မြန်မာအစိုးရအဆင့်မြင့်အရာရှိတွေနဲ့တွေ့ဆုံဖို့နိုဝင်ဘာလ15ရက်နေ့မှာမြန်မာနိုင်ငံကိုဆက်လက်ထွက်ခေါက်သွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေတဲ့မြန်မာနိုင်ငံနဲ့မကြသေးခင်နှစ်တွေကစလို့ထိတွေ့ဆက်ဆံရေးမူဝါဒကိုကျင့်သုံးလာခဲ့တာဖြစ်ပြီးအရင်စစ်အစိုးရလက်ထက်ကလူအခွင့်အရေးချိုးဖောက်မှုတွေကြောင့်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုအတော်များများကိုလည်းတောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမှာရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။
ကုလသမဂ္ဂကလင်းမြရမုံငွေအဖွဲ့ UNICEF အဖွဲ့ကြီးကနိုဝင်ဘာလ10ရက်အင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာမြန်မာနိုင်ငံကကလေးတွေအထူးသဖြင့်ပြည်ပခါဖြစ်ပွားနေတဲ့ဒေသတွေကကလေးတငယ်တွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကိုအာယုံဆိုင်လှုပ်ဆောင်ဖို့လည်းတောင်းဆိုထားပြီးအဲ့ဒီဒေသမှာတင်းမာမှုကြောင့်ပြစ်ပယ်ခံထားရပြီးအထောက်ပံ့ပြန့်တောက်နေရတဲ့ကလေးတငယ်တွေအတွက်အစိုးရအကြောင်းလည်းကြေညာချက်မှာမိမောင်းထူထောက်ပြခဲ့တာဖြစ်ပါတယ်။ဒီကလေးငယ်တွေဟာအာဟာရကျန်းမာရေးနဲ့ပညာရေးလိုအခြေခံခွင့်ရေးတွေကိုရရှိဖို့ရုန်းကန်နေကြရသလိုသူတို့စီကိုကျန်းမာရေးတာဝန်ရှိသူတွေနဲ့ကျောင်းဆရာဆရာမတွေအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့လည်းမြန်မာဆိုရကိုတိုက်တွန်းထားပါတယ
်။ EU ဥရောပသမဂ္ဂရဲ့ဖိတ်ကြားချက်အရဘယ်လ်ဂျီယံနိုင်ငံကိုရောက်နေတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်းမင်းအွန်လိုင်းဟာနိုဝင်ဘာလ10ရက်နေ့ကစစ်ဖက်ကောင်စီအစည်းအဝေးကိုတက်ရောက်မင်းကွန်းပြောကြားပြီးတဲ့နောက်ညနေပိုင်းမှာတော့ EU နိုင်ငံရေးနဲ့လုံခြုံရေးကော်မတီကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့နိုင်ငံရေးနဲ့လုံခြုံရေးကော်မတီရဲ့မင်းမြန်ချက်တွေကိုရှင်းလင်းပြောကြားခဲ့တဲ့အကြောင်းတက်မတော်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စားဝန်းလှိုင်တဲ့မနနာချန်တို့ကကြီးညာတော့ခဲ့ကြတာဖြစ်ပါတယ်။အခုတော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ Inga ni ma chimpa ke de American tamara yue kaw pwe ma anan ya lite de Republican Party ye tamara law Donald Trump ko phone kho pi do yue kaw pwe anan ya mu twe chi chu khon pi twe chaung tamara Barack Obama ga buru ni ma pyo cha lite par de time pi ye si lon nyu nyu yi lou saung me tamara Trump aso ya ko wai wen pi do pan bo pe ja bo le tamara Obama ga tait twon pyo su lite par de a pye so ngo ko zo wen lain ga tin pya pi ba le me khmyar
I had
a chance to talk to President-elect Trump last night, about 3:30 in the morning, I think it was, to congratulate him on winning the election. And I had a chance to invite him to come to
the White House. I had a chance to talk to President-elect Trump last night, about 3:30 in the morning.
သူရွေးကောက်ပွဲမှာနိုင်တဲ့အတွက်ချီးကျူးဂုဏ်ပြုကြောင်းပြောကြခဲ့ပါတယ်ပြီးတော့အောင်မြင်တဲ့အဆိုအပြောင်းလဲဖြစ်ရတဲ့အတွက်ဆွေးနွေးတိုင်ပင်ကြဖို့အတွက်လဲသူမနေ့ဖြန်ကြသပတေးနေ့အင်ဗျူရိုကိုလာဖို့ကျွန်တော်ဖိတ်ကြားလိုက်ပါတယ်ရွေးကောက်ပွဲကျင်းပပြီးတရားချအကြာကြာသပတေးနေ့မှာရွေးကောက်ခံသမ္မတဒစ်ကိုလက်ရှိသမ္မတကဖိတ်ခေါ်ပြီးအာဏာလွှဲပြောင်းရေးကိစ္စတွေအတွက်တိ ီတော့မယ်တမရဘုရှ်အစိုးရအဖွဲ့ကအာဏာလွှဲပြောင်းရေးကိစ္စတွေမှာအကောင်ဆုံးဖြစ်အောင်ကူညီလှုပ်ဆောင်ပေးခဲ့တဲ့တာရကရှိတာနဲ့အညီသူ့လူတွေအနေနဲ့လည်းအခုတက်လာမယ့်အစိုးရအသည့်အတွက်အတတ်နိုင်ဆုံးကူညီကြဖို့ညွှန်ကြားထားကြောင်းတမရဩဘာမားကပြောပါတယ
် So I have instructed my team to follow the example that President Bush's team set 8 years ago and work as hard as we can to make sure that this is a successful transition
လွန်ခဲ့တဲ့စနစ်တုန်းကသမ္မတဘုရှ်အစိုးရအဖွဲ့လုပ်ခဲ့တဲ့နမူနာကိုအတူယူပြီးအောင်မြင်တဲ့အာဏာလွှဲပြောင်းမှုတစ်ခုဖြစ်ရလေအောင်ရေကောက်ခံသမ္မတနဲ့အဖွဲ့ကိုကူညီလှုပ်ဆောင်ကြဖို့ကျွန်တော်အဖွဲ့ကိုညွှန်ကြားထားပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အားလုံးဟာအခုချိန်မှာရေကောက်ခံသမ္မတကလှုပ်ဆောင်မဲ့တိုင်းပြည်စည်းလုံးညီညွတ်ရေးလုပ်ငန်းတွေကိုအောင်မြင်အောင်ထောက်ခံအပေးနေကြပြီဖြစ်ပါတယ်။ငြိမ်းချမ်းစွာအာဏာလွှဲပြောင်းပြီးချင်းဟာကျွန်တော်တို့ဒီမိုကရေစီစနစ်ရဲ့မှတ်ချက်တစ်ခုဖြစ်ပါတယ်။အဲ့လိုဖြစ်မဲ့ဆိုတာကိုလည်းလမ်းမဲ့လအနေငယ်အတွင်းမှာကျွန်တော်တို့တစ်ကမ္ဘာလုံးကိုပြသရရပါလိမ့်မယ်
။သူ့အနေနဲ့ရွေးကောက်ပွဲမှာရှုံးနိမ့်သွားခဲ့တဲ့ Hillary Clinton ကိုလည်းမနေ့ညကစကားပြောခွင့်ရခဲ့တယ်လို့သမ္မတ Obama ကပြောပါတယ်။ Hillary Clinton ဟာသူမဘဝတစ်လျှောက်လုံးအများပြည်သူအကျိုးအတွက်လှုပ်ဆောင်ပေးခဲ့သူဖြစ်ကြောင်းသူမအနေနဲ့သမ္မတကတော့အထက်လွှတ်တော်အမတ်နိုင်ငံသားရေးဝန်ကြီးစသဖြင့်ကြီးမားတဲ့တာဝန်တွေကိုခြေပြွန်စွာထမ်းဆောင်ခဲ့တဲ့အတွက်ဂုဏ်ယူကြောင်းလည်းသမ္မတ Obama ကထည့်သွင်းပြောကြားခဲ့ပါတယ်။အခုအချိန်မှာရွေးကောက်ပွဲပြီးဆုံးသွားပြီဖြစ်တဲ့အတွက်ဒီမိုကရက်ရဲ့ရီပပ်လီကန်ရဲ့လို့ကိုခံယူမနေကြပဲအမေရိကန်ပြည်ထောင်စုသာပထမဦးစားပေးဖြစ်တယ်ဆိုတာကိုစိတ်နှလုံးသွင်းပြီးတိုင်းပြည်အတွက်အလုပ်လုပ်ကြဖို့သမ္မတဩဘာမားကတိုက်တွန်းပြောကြားခဲ့ပါတယ်။မျိုးဆက်သစ်လူငယ်တွေအနေနဲ့လည်းအခုရွေးကောက်ပွဲမှာရှုံးနေတဲ့အတွက်စိတ်ဓာတ်မကျကြဖို့သမ္မတဩဘာမားကအားပေးစကားပြောကြားခဲ့ပါတယ်
။ To the young people who got into politics for the first time and maybe disappointed by the results I just want you to know
နိုင်ငံရေးလောကရဲ့အခုမှပထမဦးဆုံးတင်ဝင်ရောက်လာတဲ့လူငယ်တွေအနေနဲ့လည်းဒီရွေးကောက်ပွဲမှာရှုံးနိမ့်သွားတဲ့အတွက်စိတ်ကြမကြကြဖို့ကျွန်တော်အပိတ်လိုပါတယ်ကိုအပိတ်နေကြဖို့လည်းလိုပါတယ်အဆုံးမြင်ဝါဒမျိုးလည်းမရှိကြစေချင်ပါဘူးနောက်ပြီးတော့ပြောင်းလဲမှုမလုပ်ပြနိုင်ခဲ့ဘူးဆိုတဲ့အတွေးမျိုးလည်းမဝင်ကြစေချင်ပါဘူးမနေ့တုန်းကနိုင်ငံသားရဲ့ဝန်ကြီး Hillary Clinton ပြောခဲ့သလိုပဲအမှန်တရားအတွက်တိုက်ပွဲဝင်ရတာဟာတန်ဖိုးရှိပါတယ်
ဒီကောက်ပွဲမှာအနိုင်ရလိုက်တဲ့ Republican သမ္မတလောင်း Donald Trump ကလည်းတိုင်းပြည်စည်းလုံးညီညွတ်ရေးအတွက်အလုပ်လုပ်ကြဖို့အောင်ပွဲခံမိန့်ခွန်းအတွင်ထည့်သွင်းပြောကြားခဲ့ပါတယ
် Now it's time for America to bind the wounds of division have to get together to all Republicans and Democrats and Independents across this
ဒီဘောဓာယူဆတွေကွဲပြားနေတဲ့ American ပြည်ထောင်စုရဲ့ဒဏ်ရာတွေကိုကူစားဖို့အချိန်ရောက်ပါပြီကျွန်တော်တို့စည်းလုံးညီညွတ်ကြဖို့လိုအပ်ပါတယ်တိုင်းပြည်အတွင်းမှာရှိတဲ့ Republican တွေဒီမိုကရက်တွေတတိပုဂ္ဂလတွေအားလုံးအနေနဲ့တစုတစည်းတဲ့အဖြစ်အားလုံးညီညွတ်ကြဖို့အချိန်တန်ကြီးလို့ကျွန်တော်ပြောချင်ပါတယ်
။သမ္မတသစ်ဒေါ်နယ်ထရမ့်ရဲ့ကြမ်းတက်စာချိန်ဆပွဲကိုတော့2018ခုနှစ်ဇန်နဝါရီလ20ရက်နေ့မှာမြို့တော်ဝါရှင်တန် DC မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။အင်္ဂါနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ကြိုးပမ်းနေမှုမှာဒီမိုကရက်တစ်ပါတီရဲ့တမရလောင်းဟီလရီကလင်တန်ကအများမျှော်လင့်ထားခဲ့တယ်လို့မဖြစ်ဘဲအနိုင်မရရှိခဲ့ပါဘူး။သူကအစဉ်လာတိုင်း သူ့ရဲ့ပြန်ဘက် Republican တမရလောင်းရွေးချယ်ခံရတဲ့တမရဖြစ်ရွေးချယ်ခံရတဲ့ Republican တမရလောင်း Donald Trump ကိုဗိုလ်ထူးနေ့နာနေပိုင်းမှာချီးကျူးစကားပြောဆိုခဲ့ပါတယ်။နောက်ပြီးတော့ရွေးကောက်ပွဲရှုံးနေတဲ့အကြောင်းမင်းကွန်းကိုလည်း New York မှာပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ
်။ American Missandar Shinri ဟာနောက်တက်မဲ့တမရသစ်ကို Republican တမရလောင်း Donald Trump ကိုရွေးချယ်လိုက်တဲ့သတင်းဟာ American နိုင်ငံအပါအဝင်ကမ္ဘာထွန်းကစောင့်ကြည့်သူတွေကိုပါအာအာတင်စီခဲ့တာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာလည်းဒုတိယကမ္ဘာစစ်ကြီးအဖြစ်စောင့်ကြည့်ခံရဆုံးရွေးကောက်ပွဲတရလည်းဖြစ်ခဲ့ပါလေအထူးသဖြင့်ကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတတေဟာအမေရိကန်မှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာလေမလားလို့လည်းအမျိုးသမီးတို့ကစောင့်ကြည့်နေကြတာလည်းဖြစ်ပါလေဒါပေမဲ့ဗိုလ်ထူးနေ့ရွေးကောက်ပွဲရလဒ်တွေထွက်လာတဲ့အခါမှာတော့ Republican သမ္မတလောင်းကအနိုင်ရရှိတဲ့အတွက်ကြောင့်လေပြိုင်ဘက် Hillary Clinton အနေနဲ့အနိုင်ရသူရှင်ပြိုင်ဘက်ကိုတယ်လီဖုန်းနဲ့ဆက်ပြီးချီချူးဂုဏ်ပြုခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲဆင်လာရလဲအဲ့ဒီနေ့မနေ့မှပဲသူ့အတွက်မဲဆွယ်လှုပ်ရှားပေးခဲ့တဲ့ထောက်ခံသူတွေကိုရွေးကောက်ပွဲရှုံ့နှိမ်ကြောင်းမိန့်ခွန်းကို Hillary Clinton ကနယူးယောက်မှာပြောကြားခဲ့ပါတယ်။တစ်ဖက်နဲ့တစ်ဖက်နှစ်နှစ်ကာကာဝေဖန်ပြောဆိုတိုက်ခိုက်ခဲ့တဲ့မဲဆွယ်လှုပ်ရှားမှုကြောင့်လည်းနိုင်ငံမှာစိတ်ဝန်းကွဲမှုတွေဖြစ်ခဲ့တာကြောင့်သူ့ပြိုင်ဘက်အနိုင်ရသူ Donald Trump အပေါ်သဘောထားကြီးဖို့ကိုလည်း Hillary Clinton ကသူ့ကိုထောက်ခံသူတွေကိုအခုလိုပြောကြားခဲ့ပါတယ်
။ We have seen that our nation is more deeply divided than we thought. But I still believe in America and I always will.
ကျွန်မတို့နိုင်ငံဟာဒီရွေးကောက်ပွဲတွင်ပိုပြီးစိတ်ဝင်းကွဲနေတယ်ဆိုတာကိုကျွန်မတွေ့ခဲ့ရပါတယ်။ဒါပေမဲ့လို့လည်းအမေရိကန်ပြည်ထောင်စုပေါ်မှာကျွန်မခုတည်းတည်းယုံကြည်ချက်မပြတ်ပါဘူး။ဘယ်တော့မှလည်းပြတ်မှာမဟုတ်ပါဘူး။ယုံကြည်ချက်မပြတ်ဘူးဆိုရင်ဒီရွေးကောက်ပွဲရလဒ်ကိုကျမတို့လက်ခံကြိုဆိုရမှာဖြစ်တယ်လို့အနာဂတ်ကိုလည်းမျှော်မှန်းကြရမှာဖြစ်ပါတယ်ဒေါ်နယ်ထရမ့်ကကျမတို့ရဲ့သမ္မတဖြစ်လာမှာပါကျမတို့သူ့အပေါ်သဘောထားကြီးဖို့လိုပြီးနိုင်ငံကိုခေါင်းဆောင်နိုင်မဲ့အခွင့်အလမ်းကိုလည်းသူ့ကိုပေးနိုင်ရမှာဖြစ်ပါတယ်လို့ Hillary Clinton ကပြောကြားသွားတာဖြစ်ပါတယ်တချိန်နဲ့မှာပဲဒီမိုကရေစီရဲ့အနှစ်သာရကိုဆက်လက်ပံ့ပိုးထောက်ခံသွားဖို့လေသူကတိုက်တွန်းခဲ့ပါတ
ယ် Our constitutional democracy enshrines the peaceful transfer of power and we don't just respect that we cherish it it also enshrines other things the rule of law the principle that we are all equal in
ကျမတို့နိုင်ငံရဲ့ဒီမိုကရေစီနီးကျဖွဲ့စည်းပုံခြေခံဥပဒေအရငြိမ်းချမ်းစွာအာဏာလွှဲပြောင်းပြီးရေကိုဥထိပ်ထားတာဖြစ်ပါတယ်ကျမတို့အဲ့ဒီအချက်ကိုလေးစားယုံမကမျက်နှာတံပိုးထားကြရမှာဖြစ်ပါလေ။ဒါအပြင်ဖွဲ့စည်းပုံမှာပါဝင်တဲ့တရားဥပဒေစိုးမိုးရေး၊ဒဏ်သူအခွင့်အရေး၊လူ့ကုန်သိက္ခာ၊လွတ်လပ်စွာဘာသာကိုယ်ကွယ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့စံတန်ပိုးတွေလည်းပါရှိတာဖြစ်ပါလေ။ဒီစံတန်ပိုးတွေကိုကျမတို့ထွေးပိုက်ကြရမှာဖြစ်တယ်လို့ကာကွယ်ဆောက်ရှောက်ကြရမှာဖြစ်ပါတယ်လို့ Hillary Clinton ကပြောသွားတာဖြစ်ပါလေ။ဒါအပြင်သမ္မတရွေးကောက်ပွဲမှာသူအနိုင်ရရှိရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့မဲဆွယ်လှူရှားခဲ့ကြသူတွေကိုလည်းခုလိုအရေးရှုံးနေတဲ့အတွက်ကြောင့်သူကတောင်းပန်စကားပြောကြပြီးဘဝမှာအနိုင်အရှုံးနဲ့ရင်ဆိုင်ကြရပေမဲ့လို့လေယုံကြည်ချက်မပြတ်ကြဘူးလူငယ်တွေကိုတိုက်တွန်းခဲ့ပါတယ
် This loss hurts but please never stop believing
ဒီရှုံးနေမှုဟာတိတ်ကိုစိတ်ဆင်းရဲစရာဖြစ်ပါတယ်ဒါပေမဲ့လို့လေအနိုင်ရဖို့ကြိုးစားထိုက်မယ်ဆိုရင်တော့ပေရောမလက်မြောက်အရှုံးမပေးပါနဲ့လို့ Hillary Clinton ကတိုက်တွန်းခဲ့ပါတယ်။ American သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ Hillary Clinton နေနဲ့သမ္မတကတော့အထက်လွှတ်တော်မှနိုင်ငံခြားရေးဝန်ကြီးစသဖြင့်တာဝန်တွေကိုအဆင့်ဆင့်ထမ်းဆောင်ခဲ့ပြီးအသက်69နှစ်အရွယ်မှာဖာမျက်နှာချက်ကိုထိုးဖောက်ဖို့ကြိုးစားခဲ့ပေမဲ့လို့လေသူဟာမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လို့လေအထူးသဖြင့်မင်းကလေးငယ်တွေအနေနဲ့ဒီပန်းတိုင်ရောက်နိုင်ဖို့I'm sure Jabu ကိုလေသူကတိုက်တွန်းခဲ့ပါလေ
I know we have still not shattered that highest and hardest glass ceiling
အမြင့်ဆုံးနဲ့အမဆုံးဖမျက်နှာချက်ကိုကျမတို့ထိုးဖောက်နိုင်ခြင်းမရှိသေးပါဘူးဆိုတာကိုကျမသဘောပေါက်ပြီးပါလေဒါပေမဲ့လို့လေဒီနေ့မှာတော့တယောက်ယောက်ကကျမတို့အခုထင်ထားတာတွေတောင်ပုံမြန်ပြီးတော့ဖမျက်နှာချက်ကိုထိုးဖောက်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်ဒီမိကွန်းကိုကြည့်ရှုနေကြတဲ့မင်းကလေးငယ်အားလုံးကိုကျမပန်ကြားလူတာကတော့ ကိုယ်ကြီးမှန်းချက်အောင်မြင်ဖို့ကဘာပေါ်မှာလူတိုင်းဟာအခွင့်အရေးရထိုက်ကြတယ်လို့ကိုမှာလုံနိုင်စွမ်းရှိပြီးကိုဟာတန်ဖိုးရှိတဲ့လူတူဖြစ်တယ်ဆိုတာကိုဘယ်တော့မှတန်တရားမရှိကြပါနဲ့လို့ Hillary Clinton ကတိုက်တွန်းပြောကြားသွားပါတယ်။ Hillary Clinton နဲ့အခုလိုစီးမြင်ပေါ်မှာမိကွန်းပြောကြားစဉ်ခင်မွန်းတဲ့ဟောင်း Bill Clinton နဲ့အတူသမီး Chelsea Clinton တို့လည်းရှိခဲ့ပြီးသူ့အတွက်မဲဆွေလှုပ်ရှားပေးခဲ့ကြသူတွေကလည်းအင်တိုက်အားတိုက်ဩဘာပီထောက်ခံကြကြတာလေးဖြစ်ပါလေရှင
်ဒေါ်လာတန်တင်ပြတော့တာဖြစ်ပါလေအမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကြီးအဖြစ် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုရွေးကောက်တင်မြှောက်လိုက်ပြီးတဲ့နောက်သူ့ရဲ့အောင်မြင်မှုပေါ်နိုင်ငံတကာခေါင်းဆောင်တွေကတုံ့ပြန်မှုတွေစတင်ပြီးတော့ထွက်ပေါ်လာနေပြီဖြစ်ပါတယ်အဲ့ဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့စူးစီးတင်ပြပေးရမယ်ဆိုရင်တော
့ The United Nations will count on the new administration to strengthen the bonds of international cooperation as we strive together to uphold the shared ideals, combat climate change, advance human rights, promote
the Maga Anine, American Asura Dine to Nanganga Bubang Sangyam, who are Pi Bibone, Tunida, Santa Jedigo, Takan Abiyama, Yadi Uru, Pyongle, Tinchu Naye, Lukuye, Duda Posang Naye, Napan Nale, Mumia, Takan Abiye, Yishi Kamet.ဖွံ့ဖြိုးမှုဆိုင်ရာဤမှန်းချက်များအောင်မြင်နိုင်ရေးတို့အတွက်ကြိုးပမ်းသွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်။ဒါကတော့ကုလသမဂ္ဂအထူးရီအတွင်းမှုချုပ်မစ္စတာဘန်ကီမွန်းရဲ့မျှော်လင့်ချက်တွေနဲ့သူ့ရဲ့ထားရှိတဲ့ဒေါ်နယ်ထရော့ဘောသဘောထားတွေကိုပြောဆိုသွားတာဖြစ်ပါတယ်။မော်စကိုမြို့မှာရောက်ရှိနေတဲ့နိုင်ငံရဲ့ခြားကဧည့်သည်တော်တွေကိုဘူရူးနေမှာတွေ့ဆုံတဲ့အခမ်းအနားမှာရုရှားသမ္မတဗလာဒီမီယာပူတင်ကလည်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုချီးကျူးခုံပြုစကားခုလိုပြောကြားသွားပါတယ်။
Но Россия готова и хочет восстановления полноформатных отношений.
ကျွန်တော်ခဏခဏပြောနေတယ်လို့ပါပဲရုရှားနဲ့အမေရိကန်တို့ရဲ့ဆက်ဆံရေးမကောင်းမဲဖြစ်နေကြတာဟာကျွန်တော်တို့ရဲ့အမှားမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုနဲ့နှစ်နိုင်ငံဆက်ဆံရေးအပြည့်အဝပြန်လည်ကောင်းမွန်စေဖို့အတွက်လိုလားပါတယ်။ရုရှားဘက်ကအဆင်သင့်ရှိနေပါတယ်ဆိုပြီးတော့ရုရှားဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ကလာမာခဲကလည်းအမေရိကန်ပြည်ထောင်စုရဲ့မဲဆွယ်ပွဲဒီမှာမကြာခဏဆိုသလိုထိတ်တိတ်ကြုံတဲ့ကိစ္စတွေလက်ခံနိုင်မှုအတွက်တော်တော်ခက်ခဲတယ်ဆိုပြီးပြီးတော့ဘာလင်မြို့မှာပြောကြခဲ့ပါတယ်ဒါပေမဲ့နောက်တက်လာမယ့်အစိုးရတဲ့နဲ့အတူပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့လည်းဂရိပြုလိုက်ပါတယ
် Deutschland und Amerika sind durch Werte verbunden Demokratie Freiheit
ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ဟာဒီမိုကရေစီလွတ်လပ်မှုတရားဥပဒေစိုးမိုးမှုနဲ့လူကုန်တိုက်ခါတို့ကိုလေးစားလိုက်နာမှုမျိုးနွယ်စုအသားအယောင်ကိုးကွယ်တဲ့ဘာသာကြားမှကွဲပြားမှုလိင်ပိုင်းဆိုင်ရာခံယူချက်နဲ့နိုင်ငံရေးအမြင်တွေရဲ့တိကျရည်တည်မှုတွေအပေါ်လေးစားလိုက်နာတဲ့တူညီတဲ့စံတန်ဘိုးတွေကိုထားရှိတာဖြစ်ပါတယ်။ဒီစံထားချက်တွေကိုအခြေခံပြီးနောင်တက်မဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတအသစ်နဲ့နီကတ်စွာပူးပေါင်းဆောင်ရွက်သွားမယ့်အနာဂတ်ကိုကျမကန့်လန့်လိုပါတယ
်။အင်္ဂလမခဲပြောဆိုသွားတာဖြစ်ပါတယ်။ပြင်သစ်သမ္မတဖန်ဆွာအော်လန်းကလည်းဂုဏ်ပြုကြိုဆိုလိုက်တယ်လို့ပြင်သစ်နိုင်ငံအနေနဲ့အချိန်မဆိုင်မဲ့အမေရိကန်ပြည်ထောင်စုရဲ့အစိုးရအသစ်နဲ့ထိတွေ့ဆက်ဆံလုပ်ကိုင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ကလည
်းကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဝန်ကြီးချုပ်ပြောသွားခဲ့တာနဲ့အလားတူပါပဲထပ်ပြီးပြောချင်တာကတော့ဒေါ်နယ်ထရမ့်ရဲ့အောင်မြင်မှုအတွေ့ကျွန်တော်အနေနဲ့ချီးကျူးဂုဏ်ပြုပါတယ်လို့ပြောချင်ပါတယ်သူ့ရဲ့အစိုးရအသစ်နဲ့လုံခြုံရေးတည်ငြိမ်မှုရှိရေးတရားဝါပြောရေးဗြိတိန်နဲ့အမေရိကန်တို့ကြားတူညီတဲ့ယုံကြည်မှုနဲ့စံတမ်းမိုးထားမှုတွေအတွက်အတူတကွာလက်တွဲအလို့လို့ကြလိမ့်မယ်လို့မျှော်လင့်ထားပါတယ
်။ဒါကတော့နိုင်ငံတကာခေါင်းဆောင်တွေရဲ့ပြောကြားချက်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတတစ်တူရွေးချယ်နိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုတဲ့အကြောင်းနဲ့ရွေးချယ်ခံတဲ့သမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အစိုးရနဲ့မြန်မာတို့ကြားရင်းနှီးဆက်ဆံမှုတွေရှိလာဖို့မျှော်လင့်တဲ့အကြောင်းမြန်မာသမ္မတရုံးကပြောကြားလိုက်ပါတယ်ခင်ဗျာ။အခုနောက်ဆက်လက်ပြီးတော့တင်ပြရမယ်ဆိုလို့ရှိရင်အမေရိကန်သမ္မတရွေးကောက်ပွဲမာဒိုနယ်ထရမ့်အနိုင်ရရှိခဲ့တဲ့ပေါ်အမေရိကန်မှာရောက်ရှိနေတဲ့မြန်မာပြည်ရဲ့သဘောထားအမြင်တွေကိုဘယ်လိုရှိတယ်လဲဆိုတာမတ်အင်ဂျင်နိုင်ကစူးစီးပြီးတော့အခုလိုတင်ပြထားပါဗျ
။ဒိုနယ်ထရမ့်ကိုမဲပေးခဲ့တဲ့မြောက်ကော်ရိုလိုင်းနားပြည်နယ်ကကိုအောင်တန်းကတော့ထရမ့်ရဲ့တက်တက်မှာလူလက်တန်းစားတွေအတွက်အလောက်ကိုင်းခွင့်လန်းတွေပိုးပြီးရလာမယ်လို့မျှော်လင့်ထားကြောင်းအခုလိုပြောပါဗျ
။ကျန်းဖက်သမားတွေကိုနှိမ်နှင်းမယ်ဆိုတဲ့ဥစ္စာကိုနံပါတ်1ထည့်တယ်။နောက်တစ်ခုကနံပါတ်2ချက်ကကျွန်တော်အမေရိကန်ပြည်သူတွေကိုသူဒီ why အမျိုးသားအကျိုးစီးပွားကိုကာကွယ်ပြီးတော့အမျိုးဒီ American ပြည်သူအလုတ်ကန်ခွင့်လန်းနေဟိုပေါ့နော်ရရှိလာအောင်ဖန်တီးနိုင်မယ်ဆိုရက်အချက်ပေါ့နံပါတ်2ချက်ကနံပါတ်3ချက်ကတော့အလုတ်မလုတ်တဲ့သူတွေကဟလာဒီဖူးတက်နေ Medicate တွေထိုင်စားမယ်အစားအလုတ်လုတ်ချင်တဲ့စိတ်တွေဖြစ်လာအောင်သူဒါ လုံဆောင်မယ်ဆိုတဲ့ပုံမှာလည်းဒါတွေတိုက်တာပါတယ်ပေါ့နော
်အင်္ဂါနေ့ရွေးကောက်ပွဲကျင်းပတဲ့အချိန်ရောက်မှာဒေါ်နယ်ထရန့်ကိုမဲပေးဖို့ဆုံးဖြတ်ခဲ့တဲ့အင်ဒီယားနာပြည်နယ်ကဂျိမ်းစ်ကတော့နိုင်ငံတကာဆက်ဆံရေးမှာထရန့်ရဲ့ပြတ်သားတဲ့မူဝါဒဟာအကျိုးထိရောက်မှုတွေရှိမယ်လို့မြင်ကြောင်းပြောပါတယ
်နိုင်ငံတကာကဘာလဲပိုကောင်းလာမယ်လို့မြင်တယ်ဘာလဲဆိုတော့သူ့မှာကကျွန်တော်မြင်တာကသူပြတ်သားတယ် line ကို clear လုပ်ထားတယ်ဆိုတော့အကောင့်ရဲ့အဆိုးရောနေမှာတော့မဟုတ်ဘူးအဆိုးတစ်ခက်ရှိသလိုအကောင့်တစ်ခက်ရှိမယ်ဆိုရနေတဲ့အကြမ်းဖက်မှုတွေကသူတို့က target ကိုတကယ် target ထားနိုင်မလားထားနိုင်မယ်ဆိုသူကသူနဲ့ဒီနေနေရေးမှာပါဝင်မဲ့ဒီတခြားနိုင်ငံတွေကလည်းပြတ်သားလာမှာသူတို့ဖြစ်ဆိုရင်ဒါကျွန်တော်တို့မြင်နေရတယ်အခုရုရှားနဲ့တပ်ပြီးမှအရင်က alliance မဖြစ်ဘူးအခုရုရှားကိုတိုင်ကဒီတီးမခံနိုင်လို့ရှိလာတယ်လေဆိုတော့တစ်ဖက်မှာလည်းအဲ့လိုမျိုးတွေလည်း alliance ကအင်္ဂါထတော်ကကျွန်တော်မြင်တာပြန်ပြီး strong ဖြစ်လာနိုင်တယ်လို့ပြန်မြင်တယ
်ရွေးကောက်ပွဲမှာ Donald Trump ကိုလူပြူအများစုနေထိုင်တဲ့ Republican Party ရဲ့အမာခံပြည်နယ်တွေကအင်းနဲ့အားနဲ့အပြတ်အသတ်မဲပေးခဲ့ကြတာပါဒါကိုကြည့်ရင်သူတို့ပြည်နယ်တွေမှာရင်ဆိုင်နေရတဲ့အခြေအနေတွေကိုအပြောင်းအလဲလုပ်ချင်တဲ့အတွက်နိုင်ငံရေးထဲမှာတခါမှအတွေ့အကြုံမရှိဘူးတဲ့စီးပွားရေးသမား Donald Trump ကိုပုံအော်ပြီးမဲပေးခဲ့ကြတာကြောင့် Hillary Clinton ရှုံးနိမ့်ခဲ့ရတာဖြစ်တယ်လို့ Pennsylvania ပြည်နယ်မှာနေထိုင်တဲ့ဒေါ်ဖြူဖြူကသုံးသပ်ပါတယ်
ဒီရွေးကောက်ပွဲကဘာလဲဆိုရင်လက်လုတ်လက်စားသူတို့ပြောတဲ့ blue collar ပေါ့နော် working class လက်လုတ်လက်စားလူအဖြူလူဒန်းစားတွေပေါ့နော်အဖြူတွေပေါ့နော်အဲ့သူတို့တွေကလက်ရှိဒီဖြစ်နေတဲ့အခြေအနေတိုင်းပြည်အခြေအနေသူတို့မကျေနပ်ဘူးသူတို့ရဲ့အိမ်မှာအလုတ်တွေလုံယုံနေစက်ယုံနေလဲနော်ဒီမှာမရှိတော့ဘူးမရှိတော့မဲ့တခြားနိုင်ငံကိုရောက်သွားတယ်အလုတ်လက်မဲ့တွေဖြစ်တယ်အဲ့ဒါမကျေနပ်ဘူးနောက်အထူးသဖြင့်သူကဘာလဲဆိုတော့ Washington မှာရှိတဲ့နော်တမယိုးကြနိုင်ငံရေးသမားတွေနော် Republican Party Democratic Party နိုင်ငံရေးသမားတွေရဲ့ရနှစ်နှစ်ဖက်လုံးကိုသူတို့အားမရဘူးအားမရတဲ့အတွက်ကြအပြင်းလူခံရတော့နိုင်ငံရေးလည်းမလုပ်ဘူးစစ်မှုထမ်းလည်းတခါမှမထမ်းဘူးနော်ဒီအပြင်းလူနိုင်စီးပွားရေးသမားကိုပုံပေးမယ်ဆိုပြီးအုံနဲ့အင်းနဲ့ကိုပုံပေးတာ
ရွှေပြောင်းအခြေချနေထိုင်သူတွေကြောင့်တိုင်းပြည်စီးပွားရေးနစ်နာခဲ့ရတဲ့အတွက်သူတို့ကိုတိုင်းပြည်ကနေမောင်းထုတ်မယ်လို့ထရန့်ရဲ့မဲဆွေဟောပြောပွဲတွေမှာပြောဆိုခဲ့တာကြောင့်သမရအဖြစ်ရွေးကောက်ခံရချိန်မှာရွှေပြောင်းခြေချနေထိုင်သူတွေဘက်ကစိုးရိမ်မှုတွေရှိနေကြောင်းအိန္ဒိယနယ်ပြည်နယ်မှာနေထိုင်တဲ့ဒေါက်တာရိုဒင်းဟာကပြောပါဗျ။
အဲ့အတွက်ကျွန်တော်တို့ immigrant တွေဟိုခွဲခြားဆက်ဆံနိုင်လာမဲ့အခြေအနေရှိမယ်လို့ကျွန်တော်ထင်တယ်။သူကိုယ်တိုင်သမရကိုယ်တိုင်ကမလုပ်ပေမဲ့သူ့ကိုထောက်ခံတဲ့လူတွေကအဲငါတို့ရဲ့သမရဖြစ်ပြီးပေါ့နော်အဲ့ဒီအချိန်ဝါနဲ့ဒီကျွန်တော်တို့လူဖြူမဟုတ်တဲ့ immigrant တွေပေါ့နော်အဲ့ဒါခွဲခြားဆက်ဆံမှုတွေနှိမ့်ချဆက်ဆံမှုတွေအဲ့ဒါရှိနိုင်မယ်လို့ကျွန်တော်သုံးသပ်တယ
် Donald Trump ဟာပြည်ပအရေးထက်ပြည်ရင်းရေးကိုပိုပြီးအလေးပေးဆောင်ရွက်မဲ့သူဖြစ်သုံးသပ်သူတွေလည်းရှိပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအပြောင်းလဲတွေများရှိလာနိုင်မလားလို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာအရေးသုံးသက်သူဒေါက်တာတင့်ဆွေကိုမေးကြည့်တော့
ဒေါနယ်ထရန့်တက်လာလဲပဲမြန်မာနိုင်ငံနဲ့သက်သက် policy ကတော့အများကြီးပြောင်းစရာတိတ်မရှိဘူးလို့တော့ကျွန်တော်ယူဆပါတယ်ဒါ policy ပေါ့ခင်ဗျာဒါကြောင့်ဆိုအစဉ်ဆက်ရနှစ်ပါတီလုံးကပမာပြည်ဒီမိုကရေစီရေးကိုအထောက်အခံအားပေးကြတဲ့နှစ်ပါတီလုံးဖြစ်ပါတယ်သို့သောဟိုကျွန်တော်စဉ်းစားကြည့်တာကဒေါ်နယ်ထရမ့်ရဲ့နိုင်ငံရေး policy ဒီနေ့အပြင်ကမ္ဘာလုံးဆိုင်ရာနိုင်ငံရေး policy မှာသူအပြောင်းလဲလုပ်မယ်လို့ယူဆတယ်။ဟုတ်တဲ့ခါမှာကျွန်တော်တို့အဲ့ဒီရင်းနဲ့ကျွန်တော်တို့နိုင်ငံပေါ်မှာနိုင်ငံရေးစည်းဝါးရေးအစအစရရလွှမ်းမိုးနေတဲ့တရုတ်နဲ့ပတ်သက်ရင်ဘာဖြစ်လာမလဲလို့ကျွန်တော်တို့ခုချိန်တော့မှားရတာစိုးသေးတယ်။တကယ်လို့များဖြစ်လာခဲ့ရင်အဲ့ဒါဟာကျွန်တော်တို့နိုင်ငံကိုရိုက်ခတ်လိမ့်မယ်
။ကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ရဲ့သမရတအုပ်ဖြစ်ဖို့အရေးအချင်းမပြည့်မီသူလူနည်းစုတွေအပေါ်နှိမ်ချပြောဆိုသူအမျိုးသမီးတွေကိုစော်ကားပြောဆိုသူဖြစ်ဝေဖန်ခံခဲ့ရတဲ့ဒေါ်နယ်ထရန့်ကိုအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမရအဖြစ်ရွေးကောက်ခံခဲ့ရတဲ့အပေါ်မှာလူအများကစိတ်မသက်မသာဖြစ်ခဲ့ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပရိနေမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးတဲ့ဒုတိယပိုင်းနိုင်ဝက်စီစဉ်မှာဆိုလို့ရှိရင်ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
Well, I think the most important thing is that we actually have a democratic government.
မြန်မာပြည်တုံးတက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံကြားကြမှာပါ။အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဥကြော်စံတာကတင်ဆက်ထားပါတယ်။နားဆင်ကြပါ။အ
ခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ဒေါန်ဆန်းစုကြည်ဖိအားပေးခံရခြင်းဆိုတဲ့ခေါင်းစဉ်နဲ့ Washington Post သတင်းစာထဲမှာ Joe Freeman နဲ့ Annie Goen တို့ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါတယ်။ရခိုင်ပြည်မြောက်ပိုင်းရိုဟင်ဂျာအများစုနေတဲ့နေရာမှာ Yes Khan ထူအတိုက်ခံရပြီးတဲ့နောက်မြန်မာစစ်တပ်ကလူလိုက်ဖမ်းတာအိမ်တွေမိလောင်ပြီးရွှေ့ပြောင်းကြရပါတယ်။ဒီလူတွေစီကိုအထောက်ပံ့တွေပေးပို့ခွင့်ပြုမယ်လို့မြန်မာအာဏာပိုင်တွေကကတိပေးပေမဲ့ဘယ်အချိန်ပို့မလဲဆိုတာမသိရသေးဘူးလို့အဲ့ဒီဒေသကိုသွားရောက်လေ့လာခဲ့တဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှူး Returner Lock Desalian ကဆိုပါတယ်။အင်းတွေမိလောင်ထားတာကိုဆက်သွေးရေးဂျူဒူကတဆင်တွစ်စီခဲ့ရတယ်လို့ HRW လူခွင့်ရေးအဖွဲ့ကဆိုပါတယ်။မွတ်စလင်အမျိုးသမီးတွေကိုစစ်သားတွေကမဒင်းကျင့်တယ်လို့စွပ်စွဲချက်တွေကိုရေးသားတဲ့အတွက်မြန်မာ Times သတင်းထောက်ဂျူဒူကထုတ်ပယ်ခံရပါတယ်။မွတ်စလင်တချို့ဗလီမသွားရလို့တာမြစ်ခံရတယ်ဆိုပြီးစွပ်စွဲကြပါတယ်။လမ်းပိတ်ဆို့ထားမှုကြောင့်ကုန်စည်နှုန်းကြီးမြင့်တယ်လို့လည်းတချို့ကညှိညွန်ကြပါတယ်။ဒီပြဿနာတွေဟာဒေါန်ဆန်းစုကြည်ဒီမိုကရေစီအစိုးရသည်အတွက်အဓိကဆန့်သက်ချက်တွေဖြစ်ပါတယ်။သူဟာမြမပြည်မှာလွတ်လပ်ခွင့်ရရှိရေးအတွက်ဘဝကိုမြှုပ်နှံလာခဲ့ပေမဲ့ဒီပြဿနာကိုဖြေရှင်းဖို့အလုံးအလောက်လှုပ်ဆောင်ခြင်းမရှိဘူးလို့ဆိုဆွဲကြပါတယ်။ဒေါန်ဆန်းစုကြည်ကတော့နေဆက်လုံခြုံရေးအဖြစ်ရမယ်၊တရားဥပဒေစိုးမိုးအောင်လုပ်ရမယ်၊ဒေသဖွံ့ဖြိုးရေးလုပ်ရမယ်လို့ Washington Post နဲ့မေးမြန်းခန်းတစ်ခုမှဖြေကြားခဲ့ပါတယ်။အခြေအနေပုံမဆုလာအောင်ထိမ့်သိမ့်ပြီးငြိမ်းချမ်းရေးပြန်လည်ထူထောင်ရေးကိုအတတ်နိုင်ဆုံးလှုပ်သွားမယ်လို့လည်းပြောခဲ့ပါတယ်။နောက်ပြန်လည်နေရာချထားရေးအစီအစဉ်တရားလည်းသူတို့ချမှတ်မယ်လို့ဆိုပါတယ်။နိုင်ငံသားစစ်စီရေးဖြစ်စဉ်တစ်ခုကိုလူအခွင့်အရေးအဖွဲ့တွေကမကောက်ဘူးဆိုပြီးပြောထားတဲ့အတွက်ရိုဟင်ဂျာတွေကလက်မခံကြတော့ဘူးလို့လည်းဒေါန်ဆန်းစုကြည်ကဆိုပါတယ်ဒီလိုမျိုးပူပေါင်းဆောင်ရွက်မှုမရှိကြတဲ့အတွက်ဒီပြဿနာကိုထိန်းသတ်မှတ်ပြီးဆက်ဆက်ဆောင်ရွက်ဖို့ခက်နေတယ်လို့လည်းပြောပါတယ်အခုခါမှာတော့ဒီဒေသအတွင်းငကူကမှကြာဆင်းနေတဲ့ဒေါန်ဆန်းစုကြည်အစိုးရဘော်ယုံကြည်မှုဟာပျောက်ကွယ်သွားပြီလို့យေတာထားပါတယ်ခင်ဗျလွတ်တော်မှာစစ်တပ်ကိုယ်စားလှယ်များရှိနေဖို့လူအဆက်ဖြစ်တယ်လို့ကာချုပ်ပြောကြားခြင်းဆိုတဲ့ဆောင်းပါးကိုတော့ ARD online မှာရေးသားထားပါတယ်။ပါတီစုံဒီမိုကရေစီကိုကန်ရတွေရခက်တဲ့အခြေအနေတွေကြောင့်လွတ်တော်မှာစစ်တပ်ကိုယ်စားလှယ်တွေဆက်လက်ရှိနေဖို့လူတိုင်းလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဥရောပစီရေးကော်မတီမှာပြောကြားခဲ့ပါတယ်။စစ်တပ်ရဲ့ဗဟိုချုပ်ကိုင်မှုလက်အောက်မှာနှစ်ပေါင်း90ရောနေလာခဲ့ရတဲ့မြန်မာနိုင်ငံမှာခံစားခဲ့ရတဲ့ဒုက္ခတွေကြောင့်ဖြစ်လာရတဲ့မကျေနပ်မှုတွေဟာလက်ရှိဒီမိုကရေစီအပြင်ကူပြောင်းရေးနဲ့တည်ငြိမ်မှုအတွက်စိုးရိမ်စရာဖြစ်နေတယ်လို့လည်းသူကဆိုခဲ့ပါဗျ။စစ်တပ်ဟာဖွဲ့စည်းပုံဥပဒေနဲ့အညီအစိုးရလက်အောက်မှာတာဝန်ထမ်းဆောင်နေတာလည်းဖြစ်ပါသေးတယ်။ဖွဲ့စည်းပုံထဲမှာအရေးပေါ်အခြေအနေပြဋ္ဌာန်းချက်ရှိပေမဲ့စစ်တပ်ကအာဏာကိုလွှဲလင်းတကူသိမ်းယူမှာမဟုတ်ဘူး။သမ္မတရဲ့သဘောတူညီချက်နဲ့နိုင်ငံတော်တာဝန်ကိုသိမ်းယူထားရသည့်တိုင်အောင်အကြာကြီးထိန်းထားမှာမဟုတ်ဘူးလို့လည်းဆိုပါရစေ။စစ်တပ်ဟာတိုင်းရင်းသားအုပ်စုတွေကိုတိုက်ခိုက်နေတာမဟုတ်ဘဲတိုင်းရင်းသားအုပ်စုတွေကလက်နက်ကင်တွေကိုတိုက်ခိုက်နေကြတာဖြစ်တယ်လို့လည်းသူကပြောကြောင်းကြေညာထားပါခင်ဗျာအစောတလင်းလုံနေတဲ့ညဉ့်ညံရေးဖြစ်စဉ်ဆိုတဲ့ကောင်းစဉ်နဲ့လဝဲဝင်းကြေညာထားတဲ့ဆောင်းပါးကို ARD ကကောက်နှုတ်ပြီးနောက်ဆုံးတင်ပြပါရစေဒေါန်ဆန်းစုကြည်ဟာတိုင်းရင်းသားအဖွဲ့တွေကို NCA မှာလက်မှတ်ရေးထိုးကြဖို့ PR ပေးနေပြီးအချင်းဒေသမှာစစ်တပ်ကနှစ်လကြာထိုးစစ်ဆင်နေတာကိုကြတော့ဘာကြောင့်မပြောဘူးလဲလို့တိုင်းရင်းသားတွေကမိကွန်းထုတ်ပြပါတယ်ဒေါန်ဆန်းစုကြည်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ UNFC ကိုဒီလအတွင်းမှာပဲ NCA မှာလက်မှတ်ရေးထိုးဖို့ PR ပေးနေပေမဲ့ UNFC ဒုတိယဥက္ကဋ္ဌကတော့အလုံးပါဝင်ပြီးအတိတ်ပဲပြေးသွားတဲ့ညဉ့်ဉန်းရေးရဖို့အချိန်လိုတယ်လို့ဆိုပါတယ်စစ်တပ်ကအခုအခါ KIA ကိုထိုးစစ်ဆင်နေခြင်းဟာတိုင်းရင်းသားလက်နက်ကိုင်အတိုက်ခံတွေကိုဖြောက်ဖြက်ပြစ်ဖို့ကြိုးပမ်းနေတာဖြစ်တယ်လို့ KIA ဥက္ကဋ္ဌလေယောဇံခရာကဆိုပါတယ်ဒီလိုထိုးစစ်တွေဆက်လုပ်နေရင် NCA ကို KIA ကလက်မှတ်ရေးထိုးမှာမဟုတ်သလို UNFC ရဲ့ကြံအဖွဲ့တွေကလည်းလက်မှတ်ထိုးဖြစ်မှာမဟုတ်ဘူးလို့ဆိုကြပါတယ် တကယ်တော့ဒီအရေးမှာစစ်တပ်နဲ့ဒေါအောင်ဆန်းစုကြည်ကြသဘောထားကွဲလွဲနေပြီးစစ်တပ်ရဲ့သဘောတူညီချက်တစုံတရာမရှိဘဲဒေါအောင်ဆန်းစုကြည်ဘာမှလုပ်ပိုင်ခွင့်မရှိဖြစ်နေတယ်လို့လည်းပြောကြောင်ကြေညာထားပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုဥကြော်ဆန်တာကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာတင်ကန်းစာကိုလေ့လာကြအောင်ပါမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာတင်ကန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာပါ
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ကိုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူမြေဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတက်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအတုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် EDM အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာလာတန်းစီစဉ်တက်ဆက်တဲ့ American EDM သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြန်မာရေးတုံ့တက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာလွတ်လပ်ပြီးတော့တရားမျှတတဲ့ဒီမိုကရေစီရွေးကောက်ပွဲကျင်းပခဲ့ပြီးတာတစ်နှစ်ကြာရှိပါပြီအဲ့ဒီကျင်းပအဲ့လိုကျင်းပပြီးခဲ့တဲ့နောက် NLD အစိုးရတက်လာတာကလည်းအခုဆိုလို့ရှိရင်ခုနှစ်လကာလကြာမြင့်ခဲ့ပါပြီအဲ့ဒီအချိန်မှာမြန်မာနိုင်ငံရဲ့အခြေအနေတွေဘယ်လိုရှိသလဲဆိုတာကိုဝါရင်သတင်းစာဆရာကြီးလာရီရေကင်နဲ့ဦးကျော်စန်းသားတို့ဆွေးနွေးတုံ့တက်ထားတဲ့မြန်မာအရေးအတုံ့တက်ချက်အစီအစဉ်ကိုနားဆင်ကြပါခင်ဗျာ
လေကြီးကင်းခမမြန်မာနိုင်ငံရွေးကောက်ပွဲကျင်းပခဲ့တာတစ်နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ် NLD အစိုးရတက်လာတာကတော့ရှစ်လလောက်ပဲရှိတယ်လို့ဆိုရပါလိမ့်မယ်ဒါပေမဲ့လည်းဒီအချိန်ဟာမြန်မာနိုင်ငံအစိုးရရဲ့လှုပ်ဆောင်ခဲ့ချက်ကိုပြန်ပြောင်းသုံးသပ်မဲ့အချိန်ရောက်ပြီလို့ကျွန်တော်ထင်ပါတယ်ပထမဆုံးကျွန်တော်တို့က NLD အစိုးရရဲ့လှုပ်ဆောင်ခဲ့တဲ့မှာအပြုသဘောဆောင်ပြီးတိုးတက်မှုရှိလာတာကိုအရင်ပြောမယ်ပြီးတော့မှဘယ်လိုအခက်အခဲတွေအနိုင်ချက်တွေရှိနေလဲဆိုတာကျွန်တော်ပြောကြပါစို့ဆိုတော့ပထမဆုံး NLD အစိုးရလှုပ်ဆောင်လာခဲ့တဲ့မြတ်ထဲမှာကောင်းတဲ့အချက်တွေကိုအကျဉ်းယုံလေးပြောပြပါလဲ
Well I think the most important thing is that we actually have a democratic government that represents the majority
ရည်ကြီးဆုံးချက်ကတော့ဒီမိုကရေစီအစိုးရတည်ရရရှိလာခြင်းပဲဖြစ်ပါတယ်ရတပြည်သူအများစုကိုစားပြုတဲ့အစိုးရဖြစ်ပါတယ်1962ခုနှစ်တည်းကဒါဟာပထမအဆုံးကျင်လူမှုသဘောထားထင်ရတဲ့အစိုးရပါအခုရွေးကောက်ပွဲပြီး12လကြာခဲ့တဲ့အထိပြည်သူတွေတခဲနဲ့ထောက်ခံနေကြသေးပါဒေါအောင်ဆန်းစုကြည်ပေါ်ယုံကြည်မျှော်လင့်နေကြသေးပါဒုတိယချက်ကတော့ NLD ဟာအခြေအနေတွေကိုမယိုယွင်းအောင်အထူးသတိထားပြီးတော့ဆောင်ရွက်နေရပါတယ်ဒါဟာတိတ်ပြီးတော့အရေးကြီးပါတယ်တတိယချက်ကစစ်တပ်နဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးရှိဖို့လိုအပ်တယ်ဆိုတာကိုဒေါအောင်ဆန်းစုကြည်သဘောပေါက်ပါတယ်အခုကနှစ်ဖက်ပ
ူးပေါင်းဆောင်ရွက်နေကြပါတယ်စစ်တပ်နဲ့ NLD အစိုးရဟာတစ်ဖက်နဲ့တစ်ဖက်အပြန့်လန့်လိုအပ်ကြပါတယ်ဒါအပြုသဘောပါနောက်ဆုံးချက်ကတော့အကဲဆက်တဲ့တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စဖြစ်ပါတယ်ဒါတွေဟာတိုင်းပြည်ရဲ့ရှေ့အတွက်တိတ်အရေးကြီးပါတယ် NLD ဟာဒီမိုကရေစီနိုင်ငံအတွက်အရေးကြီးတဲ့အခြေခံအုတ်မြစ်ချပေးနေတာဖြစ်တယ်လို့ထင်ပါတယ်ဒါတွေအားလုံးဟာအပြုသဘောဆောင်တဲ့ကိစ္စရည်ဖြစ်ပါတယ
်ဟုတ်ကဲ့ Larry အဲ့တော့တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စဆောင်ရွက်တဲ့ကိစ္စမှာတော့တိုးတက်မှုရတယ်လို့ဆိုနိုင်ပါရလားနေရာတချို့မှာဦးတိုက်ပွဲတွေဆက်လက်ဖြစ်နေသေးပါတခါပြည်လုံးကျော်အပြစ်ခတ်ရဆဲရေးဆိုတာသဘောတူညီချက်ကိုလည်းပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးလက်မှတ်ရေးထိုးထားတာမဟုတ်သေးပါဘူး Larry ဘယ်လိုသုံးသပ်မလဲအဲ့ဒီချက်ကို
Well I think the first thing to say is Aung San Suu Kyi was left the poison chalice by Thein Sein
ဒီနေရာမှာဒေါ်အောင်ဆန်းစုကြည်ဟာဦးသိန်းစိန်လှုပ်ထားတဲ့အခြေအနေနဲ့မိနေပါတယ်ဦးသိန်းစိန်လှုပ်ခဲ့တဲ့အပြစ်ရသဘောတူညီချက်ရှစ်ဖွဲ့လက်မှတ်ရေးထိုးထားပေမဲ့အဲ့ဒီထဲက ABSDF လို့တိုင်းရင်းသားအင်အားစုမဟုတ်တာတွေလည်းပါနေပါတယ်တိတ်ပြီးတော့အရေးမပါတဲ့အဖွဲ့တွေလည်းပါပါတယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့အပြစ်ရသဘောတူညီချက်ကိုလက်ခံသူလက်မခံသူနှစ်မျိုးနဲ့ရင်ဆိုင်နေရတာပါဒေါ်အောင်ဆန်းစုကြည်ကနှစ်မျိုးစလုံးကိုငြင်းညာရေးဖြစ်စင်မှာပါဝင်အောင်လုပ်ရမှာပါဒီနေရာမှာစစ်တပ်ကအပြစ်ရလက်မှတ်မထိုးသူတွေမပါရလုပ်နေတဲ့အတွက်အခက်ကြုံနေရပါတယ
်ဆိုတော့အဲ့ဒီ27ရာစုပင်လုံညီလာခံဆိုတာကတော့ဘလောက်အရေးပါမယ်ဘလောက်ထိရောက်မယ်ထင်ပါလဲအခုတော့ဆန်းစုကြည်မကြခင်ကလုပ်ခဲ့တယ်အခုမကြခင်တဲ့ဘက်ဒီဟာကိုဆက်လုပ်မယ်လို့ကြားနေရပါတယ
် I think Pinglong was a very important symbolic event and it set the
ပင်လုံညီလာခံဟာပြည်ယုတ်တစ်ခုအနေနဲ့တော့တိတ်အရေးကြီးပါတယ်ညဉ့်ညံရေးဖြစ်စဉ်ရှစ်ဆက်နိုင်တဲ့ကိစ္စပါဦးသိန်းစိန်မလုံနိုင်ခဲ့တဲ့ညဉ့်ညံရေးဖြစ်စဉ်ရှေ့တလန်းတိုးစီမယ်လို့ထင်ပါတယ်ဒါပေမဲ့ကံမကောင်းကျင်တာကတော့အပြစ်ရသဘောတူညီမှုလက်မှတ်ထိုးသူနဲ့လက်မှတ်မထိုးသူဆိုပြီးတော့ကွဲလွဲနေတဲ့ကိစ္စကအလင်းမြန်ရှေ့ကိုမတိုးနိုင်ဖြစ်နေတာပါပြီးတော့အပြစ်ခံရဆဲရေးသဘောတူညီမှုရပြီးသည့်တိုင်အောင်နိုင်ငံရေးအရပြည်လဲမှုရရှိရေးဆိုတာလည်းအမတန်ခက်ခဲတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်စစ်တပ်အစိုးရနဲ့တိုင်းရင်းသားအင်အားစုတွေကြားယုံကြည်မှုတည်ဆောက်ဖို့ဆိုတာမလွဲပါဘူးအချိန်ယူရပါလိမ့်မယ်
နောက်တစ်ခုကလည်းအုတ်ချုပ်ရေးရန်လျာအသွင်မပြောင်းနိုင်တဲ့ကိစ္စဖြစ်ပါတယ်။ဒီမိုကရေစီဖော်ဆောင်ရေးနဲ့လိုက်လျောညီတွေဖြစ်မလာသေးပါဘူး။မြန်မာနိုင်ငံရဲ့လက်ရှိအုတ်ချုပ်ရေးဟာပလင်းတည်ထမ်းမှာဝိုင်းအဟောင်းလောင်းထွက်ထားသလိုပဲလို့ဝေဖန်မှုတွေရှိနေပါတယ်။လယ်ရီလက်ဆုံးသက်ပါအောင်ဒီကိစ္စကို
Undoubtedly there's no doubt that one of the problems that Aung San Suu Kyi is facing is the current bureaucracy.
ဟုတ်ကျွန်တော်သဘောတူပါတယ်။ဒေါ်အောင်ဆန်းစုကြည်အဓိကရင်ဆိုင်နေရတဲ့ပြဿနာရဲ့ဟာအုတ်ချုပ်ရေးရန်ရားနဲ့စစ်တပ်ဩဇာအောက်မှာရှိနေစေပြည်ထရေးဝန်ကြီးဌာနအထွေထွေအုတ်ချုပ်ရေးဦးစီးဌာနစတဲ့ကိစ္စတွေဖြစ်တယ်ဆိုတာတန်တရားရှိစရာမလိုပါဘူးဒါတွေကိုပြောင်းလဲပြစ်ဖို့လိုအပ်ပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့အခုချိန်နေမှာတိတ်ပြီးတော့တင်းမာပြတ်သားတဲ့သဘောမျိုးပြလိုပါမရှိသေးပါဘူးဒါပေမဲ့ဒီချက်ဟာပြုပြင်ပြောင်းလဲရေးအတွက်အဟန့်တားဖြစ်နေတာပါအုတ်ချုပ်ရေးရန်ရားကစစ်တပ်ရဲ့အမိန့်ကိုနာခံနေကြရမယ်ဆိုတဲ့စိတ်နေစိတ်ထားကိုစစ်တပ်ကမပြောင်းလဲသေးသမျှစစ်မှန်တဲ့အုတ်ချုပ်ရေးအပြောင်းလဲတွေတွေ့ရမှာမဟုတ်ပါဘူးဘယူရိုကရေစီရန်ရမ်းမပြုတ်ပြင်သမျှဒီမိုကရေစီလည်းဖြစ်ထွန်းနိုင်မှာမဟုတ်ပါဘူးကောင်းတာတစ်ခုကတော့ NLD ဆိုရကဒီအုတ်ချုပ်ရေးရန်ရမ်းပြုတ်ပြင်မှုကိုနောက်6လအတွက်ဦးစားပေးတက်မှတ်ထားတယ်လို့သိရှိရခြင်းပါပဲအဓိကအပြောင်းလဲတွေလည်းတွေ့လာရမယ်လို့ထင်ပါတယ
်နောက်ဆုံးသတ်တဲ့ကိစ္စတစ်ခုကတော့စီးပွားရေးကိစ္စဖြစ်ပါတယ်လေ NLD အစိုးရကမြန်မာပြည်သူတွေအတွက်အလုတ်ကင်သစ်တွေပုံမဖန်တီးနိုင်ခဲ့ပြီလားဆိုတာပထမအချက်ပါလူကြက်တစ်ချက်ကတော့ပြည်ပရင်းနှီးမြှုပ်နှံမှုတွေထင်တယ်လို့ဝင်မလာဘူးစစ်စည်ရေးကအတီးပြူတာသိနှစ်ခွေရဲ့စသဖြင့်ညှဉ်းပန်းတွေကြားရပါတယ်ဆိုတော့ကျွန်တော်ပထမအချက်ကိုစပြောကြပါစို့ NLD အစိုးရဟာအလုတ်ကိုင်းစစ်တွေဖန်တီးနိုင်ခဲ့ပါသလားဖန်တီးနေပါသလား
Aung San Suu Kyi and her government have made it very clear that the primary aim of the NLD's economic policy is to create jobs as I was told by
Aung San Suu Kyi နဲ့ NLD အစိုးရရဲ့စီးပွားရေးမူဝါဒအခြေခံယူမှန်းချက်ဟာအလုတ်ကင်ဖန်တီးရေးဆိုတာအတိအကျပြောထားပါတယ်။ကံမကောင်းရင်တော့ဒါဟာဖြစ်မလာသေးပါဘူး။အလုတ်ကင်အခွင့်အလမ်းတွေကျုံလာနေပါတယ်။နောက်ွယ်မှာအလုတ်လက်မဲ့တွေများပြားလာနေပါတယ်။တက္ကစီဒရိုက်ဘာတွေဆောက်လုပ်ရေးလုပ်သားတွေအလုတ်လက်မဲ့ဖြစ်လာနေပါတယ်။ရည်နံနဲ့တဘာဝဓာတ်ငွေလုပ်ငန်းတွေတိုးတက်မှုမရှိလာတဲ့အတွက်ဖြစ်ပါတယ်။ဆိုတော့အစိုးရအနေနဲ့အလုတ်ကင်ဖန်တီးရေးယူမှန်းချက်ကိုအကောင့်ထဲဖော်ဖို့စူးစမ်းပေမဲ့အုတ်ချုပ်ရေးရန်တရားကလိုက်ပါပြီးတော့ဆောင်ရွက်နိုင်ခြင်းမရှိပါဘူး
။နောက်တစ်ခုကပြည်ပရင်းနှီးမြှုပ်နှံမှုကိစ္စဖြစ်ပါတယ်။အဲ့ဒါကိုဆက်ပြောရအောင်ပါ။ရင်းနှီးမြှုပ်နှံမှုတွေထင်သာသာဝင်မလာဘူးဆိုတာကတော့အုတ်ချုပ်ရေးရန်တရားအာဏာချက်လား။တခြားဘာအကြောင်းရပ်တွေရှိတယ်လဲဆိုတာပြောပါအောင်လေ။
Well, there are a lot of reasons why foreign investment has been essentially stagnant since it's someone trying to power.
ဒီဆိုရတက်လာကလေးကပြပယင်းနီမြုံနံမှုတွေရပ်တန့်သွားရတာအကြောင်းတွေအများကြီးပါစီမံကိန်းကုန်သွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုလက်ညှိုးထိုးကြပါတယ်အခြေခံအဆောက်အုံတွေပြောင်းလဲဖို့အများကြီးလိုအပ်နေပါတယ်ယင်းနီမြုံနံမှုဥပဒေဟာတိတ်ပြီးတော့အရေးကြီးပါတယ်လှုပ်ထုံးလုပ်နည်းတွေကိုပါလိုအပ်ပါတယ်ဒါတွေကိုဒီစင်မှာအကုန်မှာပြီးမယ်လို့ကျွန်တော်နားလဲပါတယ်ဒါပေမဲ့လက်တွေမှာတော့ယင်း တွေ့ရပါဘူးပြည်ပရင်းနှီးမြှုပ်နှံမှုအလားအလာဟာနိုင်ငံရေးတည်ငြိမ်မှုမရှိတာကိုကြည့်တယ်ဆိုတာတဲ့တရားဥပဒေခိုင်လုံစိတ်ချရမှုရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေကိုကြည့်ပါတယ် NLD အစိုးရတာဝန်ယူလာတာ9လကျော်လာခဲ့ပြီဖြစ်ပေမဲ့ရင်းနှီးမြှုပ်နှံမှုမူဝါဒတိတိကျကျမကြေညာနိုင်ဖြစ်နေပါတယ်ဒါဟာအဓိကပြဿနာတစ်ရပ်ပါအထူးသဖြင့်ရည်နံတဲ့တဘာဝတန်းဝေမှာဆိုရင်အုတ်ချုပ်ရည်ရန်တရားကထိကြောက်မှုမရှိတာကိုတွေ့ရပါတယ်။အစိုးရရဲ့ညွှန်ကြားချက်အတိအကျမရလို့လည်းဖြစ်နိုင်ပါတယ်။ NLD အစိုးရအနေနဲ့တော့ဒါဟာငါတို့ရဲ့မဟာဗျူဟာဒါကမူဝါဒဘလို့ဘယ်ကဏ္ဍမှာဘလို့မဲ့လုံးနေရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြသဖို့လိုအပ်နေပါတယ
်။ NLD အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်မဲ့ကိစ္စတစ်ခုလို့ကျွန်တော်ထင်တာကတော့ဘာသာရေးလူမျိုးရေးစစ်မြတ်မှုပြဿနာဖြစ်မဲ့ထင်ပါတယ်။NLD ကဒီလိုအခြေအနေမျိုးကိုဘယ်အတိုင်းအတာထိဖန်တီးထိန်းသိမ်းထားနိုင်ပါသလဲအထူးသဖြင့်ရခိုင်ဒေသအခြေအနေဟာသိပ်ပြင်းထန်နေပါတယ်ဒီအရေးတွေမှာ NLD ရဲ့မူဝါဒ NLD ရဲ့ကင်တွယ်နေပုံတွေဟာရလကောင်းပေါ်ထွက်နိုင်မယ်လို့လည်းထင်ပါသလား
Unfortunately, I think this is one of the real weaknesses of the NLD government. I feel quite optimistic about the economy, about the peace process, about...
ဒီပြဿနာက NLD အစိုးရအတွက်အရေးကြီးဆုံးနဲ့အခက်အခဲဆုံးစိန်ခေါ်မှုဖြစ်နေပါတယ်။စီးပွားရေးပြဿနာ၊ငြိမ်းချမ်းရေးဖြစ်စဉ်၊လူမှုဖွံ့ဖြိုးရေးကိစ္စ၊ပညာရေးကိစ္စစတာတွေကိုဖြေရှင်းနိုင်မယ်လို့ကျွန်တော်အကောင်းမြင်နေပါတယ်။ဒါပေမဲ့ကံအကြောင်းမလှစွာပဲလူအတိုင်းဝိုင်းနေကြမှာပြိပခါတွေ၊ဘာသာရေးပြိပခါတွေမှာတော့ပြန်လည်တင့်မြတ်ရေးလှုပ်ဆောင်မှုအစိုးရကတိတ်စိတ်ဝင်စားတယ်လို့ဖြစ်နေပါတယ်။အခြေအနေတွေဟာ NLD အစိုးရကြောင့်ပိုးပြီးတော့ဆိုးဝါးသွားတာတော့မဟုတ်ပါဘူး။ဒါပေမဲ့ပုံမဆိုးအောင်ကြိုတင်ဆောင်ရွက်ထားတာမျိုးမတွေ့ရပါဘူး။နောက်ပြီးရခိုင်ကိစ္စပါ။ပြည်ပကပါဝင်ပတ်သက်မှုတွေရှိပုံရတာကြောင့်ဒါကပိုဆိုးနေပါလေ။ NLD အစိုးရနဲ့ရခိုင်ပြည်မှာရှိနေတဲ့အစိုးရဟာပြဿနာတွေမဆိုးခင်မလုပ်ထားသင့်တဲ့ဆိုတာကိုသဘောပေါက်ဖို့မရပါဘူး။နိုင်ငံသားဖြစ်ခွင့်ပြုရေးဟာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာသိကြပါရဲ။ဒါကိုဥပဒေတရားပြဋ္ဌာန်းထားဖို့လိုအပ်ပါလေ။လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့အဖြစ်မျိုးမဖြစ်ရအောင်စစ်တပ်ကလည်းထိန်းထားနိုင်မှုလိုအပ်ပါတယ်ဒီကိစ္စတွေမပြေလည်ရင်တော့ရခိုင်ပြည်ထောင်စုကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမတိမငြိမ်ဖြစ်စေနိုင်ပါနဲ့
။ဒါရီနောက်ဆုံးမေးချင်တာကတော့နိုင်ငံခြားဆက်ဆံရေးကိစ္စဖြစ်ပါတယ်။တက်မှတ်တဲ့လွတ်လပ်သောမူဝါဒကို NLD အစိုးရကကျင့်သုံးဖို့ကြိုးပမ်းနေပါတယ်လှုပ်ဆောင်နေပါတယ်အောင်မြင်ပါသလား။တချို့ကပြောကြတယ်စီးပွားရေးအတွက်တရုတ်ဘက်ကနည်းနည်းပိုရင်းသလားဆိုပြီးတော့ဝေဖန်တာလည်းရှိပါတယ်။လယ်ရီသဘောကိုသိရစေ
။Foreign policy and foreign relations is probably one of the greatest successes that Aung San Suu Kyi.
နိုင်ငံကြီးဘူဝါဒနိုင်ငံကြီးဆက်ဆံရေးဟာဒေါ ông ဆန်းစုကြည်အစိုးရတာဝန်ယူလာခြင်းအတွင်းမှာအအောင်မြင်ဆုံးနဲ့အထူးရောက်ဆုံးကိစ္စဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လူတွေကဒါကိုကောင်းကောင်းအမှတ်မပေးတင်ကြပါဘူး။ဒေါ ông ဆန်းစုကြည်ရဲ့သဘောဟာမြန်မာနိုင်ငံဒီဘယ်အင်အားကြီးနိုင်ငံရဲ့နောက်လိုက်မှမဖြစ်စေရဘူး။အမေရိကန်ရဲ့နောက်လိုက်လည်းမဟုတ်ဘူး။တရုတ်ရဲ့နောက်ကလည်းမလိုက်ဘူး။ဘသူနောက်ကမှမလိုက်ဘူးဆိုတာပါပဲဗက်မလိုက်တော့လွတ်လပ်တော့မူဝါဒဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့အစဉ်ဆက်မူဝါဒလည်းဖြစ်ပါတယ်မြမမူဝါဒရဲ့ဇယိုက်လက္ခဏာလည်းဖြစ်ပါတယ်အိန္ဒိယတရုတ်အမေရိကန်ဘယ်ဘက်မှမတိတ်ညွတ်ပဲနေဖို့ဆိုတာမြန်မာနိုင်ငံအတွက်တိတ်ပြီးတော့အရေးကြီးပါဒေါ ông ဆန်းစုကြည်ရဲ့မကြသေးခင်ကပြပခီးစဉ်ဒီမှာသူဟာသူ့မူအတိုင်းမတိတ်မညွတ်လိုက်နာပြတ်တာခဲ့ပါတယ်သူရေးထိုးခဲ့တဲ့နှစ်နိုင်ငံသဘောတူညီချက်တွေကိုကြည့်လိုက်ရင်သူ့ရဲ့မူဝါဒဟာလုံးဝလွတ်လပ်တယ်လုံးဝပဲမလိုက်ဘူးဆိုတာကိုတွေ့ရပါတယ်ဒါကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြတာခဲ့ကြတာဖြစ်ပါတယ်ဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့သူယုံကြည်ရအစီအစဉ်မှာလူသားဖြစ်မှုရဲ့စံထားမှုတွေနဲ့ပတ်သက်ပြီးတော့မတ်အစ်ကလီရဲ့အတွေ့အမြင်တွေကိုနားဆင်ရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
မင်္ဂလာမင်္ဂလာပါရှင်ဒီမှာပြောချင်တာကတော့ဟို humanity လို့ခေါ်တဲ့လူသားစံမှုနဲ့လူရဲလို့ဖြစ်လာရင်ကိုဘဝမှာကိုတံပိုးထားရတဲ့
တန်ဖိုးတွေစံနှုန်းတွေပေါ့နော်ကိုယ့်ရဲ့ values တွေ principles တွေအကြောင်းတွေကိုကျွန်မစဉ်းစားထားတာလေးပြန်ပြီးတော့မျှဝေခြင်းပါတယ်ကျွန်မအခုတလောဟိုကျွန်မရဲ့နေ့စဉ်ဘဝအတွေ့အကြုံတွေရကနေပြီးတော့မှကျွန်မကြုံတွေ့ရတဲ့အတွေ့အကြုံတွေကိုပြန်ပြီးတော့စဉ်းစားကြည့်တဲ့အခါမှာလူရဲလို့ဖြစ်လာရင်ကိုယ့်ဘဝရဲ့တန်ဖိုးနဲ့ principle ဆိုတဲ့အကြောင်းကျွန်မခဏခဏစဉ်းစားကြည့်တယ်ပေါ့နော်အဖြစ်လို့လဲဆိုတော့အခုဆိုရင်ကျွန်မတို့ဘဝအခုကိုဖြတ်တန်းကြရတဲ့အဲ့လိုအခြေအနေကြီးအမျိုးဆောင်ကိုကျွန်တော်ဖြတ်တန်းလာတယ်အသက်အရွယ်အနေထားကြီးအမျိုးဆောင်ကိုကျွန်တော်ရောက်လာတယ်အဲ့ဒီမှာဒီပေါင်းဆောင်လေးပေါင်းကြည့်ကြရတယ်အတန်ပေါင်းဆောင်ကိုကျွန်တော်ကြားရတယ်အလုတ်ပေါင်းဆောင်လောက်ကြားရတယ်ပေါ့နော်ဒါပေမဲ့အားပဲလုံလုံအဓိကကိုကိုကိုမပြောင်းဆုံးဖို့ကိုရဲ့ value ကိုဘဝမှာကို principle တစ်ခုစံနှုန်းတစ်ခုကိုမပြောင်းဆုံးဖို့ကအရင်အရေးကြီးတယ်လို့ကျွန်တော်တော့ခံယူမိပါတယ်။ဒါဖြစ်လို့လဲဆိုလူပေါင်းစုံနဲ့အလုပ်ပေါင်းစုံလုပ်ရတဲ့အခါကျရင်တချို့အလုပ်တွေကကျွန်တော်တို့တကယ်ကိုစိတ်ဝင်စားလို့လုပ်အရင်လုပ်ချင်လို့လုပ်လို့ရတဲ့ဟာမျိုးရှိနေတယ်။တချို့ဟာတွေကတော့လည်းအခြေအနေအရကျွန်တော်တို့လုပ်လို့ရတာမျိုးရှိရဲ။ဘာလဲ။နောက်ပြီးရင်ကိုကကိုဘဝမှာကိုကိုပိုင်းတတ်မှတ်ထားတဲ့တန်ဖိုးတစ်ခုမရှိဘူး။ကိုကိုပိုင်းတတ်မှတ်ထားတဲ့စံနှုန်းတစ်ခုမရှိဘူးဆိုလို့ရှိရင်ဒါဒီပြောဘယ် idea ကိုမဆိုရင်းနိုင်ဖို့အရန်တွေပါတယ်အဲ့လိုမျိုး idea ကိုရင်းနိုင်သွားရင်ဘဘကမှကိုယ့်ရဲ့ကိုယ်ပိုင်တန်ဖိုးကိုကမဆုပ်ကင်ထားနိုင်ဘူးဆိုရင်အခုဘာဖြစ်လို့ဖြစ်ခင်နိုင်လဲမသိတော့ဘူးကိုဘဘကမှကိုဖေးတွားလို့တွားကြမှာလည်းမသိတော့တဲ့အခါကျလို့ရှိရင်ဟိုကိုဘဘကရနေရတာအသေးစိတ်မရှိဘူးပေါ့နော် meaningful life မဖြစ်ဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်လူငယ်တွေအတွက်ပို့ပြီးတော့အရေးကြီးတယ်လို့ထင်တယ်လူငယ်ဆိုတာကဒီကြီးထက်ဆိုင်နာမြေပေါင်းရသွားတော့ဟုတ်ချက်တန်းကြရအောင်မယ်အဲ့ဒီအချိန်မှာကိုဘွားကိုတန်ဖိုးရှိရှိနေတာပို့အတွက်ကကိုရဲ့တန်ဖိုးကိုကိုရိုင်းတတ်မှတ်မှရပါတယ်ကိုရဲ့တန်ဖိုးကိုကိုရိုင်းချဆမှရတယ်တနေ့တာပြီးဆုံးသွားတဲ့အခါကျရင်တခြားလူတွေလက်ခံခံမခံခံကိုကိုကိုလက်ခံမှုအရေးကြီးဆုံးပဲဒါနဲ့ကိုကိုကိုကိုလက်ခံမှုယူရဲနာဘယ်သူမှလက်မခံလဲအရေးကြီးဆိုတော့ကိုလက်ခံပြန်တော့တဲ့တန်ဖိုးကအခြေခံလူ့ကျင့်ဝတ်လူ့သိက္ခာလေးမဖောက်ဖျက်တဲ့တံမျိုးမျိုးဖြစ်ရမယ်။လောကနီတိနဲ့တော့လာရောညွှန်မှုဖြစ်ရမယ်။ကိုယ့်ရဲ့ကိုယ်လက်ခံခြင်းတုံးနဲ့အကြေခေါ်ယူစားတံမျိုးရလူ့အတိုင်းဝိုင်းအတွက်ကိုအစိတ်တမ်းမဖြစ်စေနဲ့လူ့အဖွဲ့ကြီးကောင်းကျိုးပြုနိုင်တဲ့တံပိုးစံနှုန်းတွေနိုင်နိုင်ခြင်းပေါင်းပြီးကိုယ့်ဘဝမှာတံပိုးတစ်ခုစံနှုန်းနဲ့ချပါ။ကိုယ့်ဘဝရဲ့စံနှုန်းတစ်ခုကိုကိုယ်ကိုယ်တိုင်းသိစားပတ်သက်ပါကိုရတဲ့မူဟာဒီညာနဲ့မတူပဲကိုကဘာမှအဲ့ဒီအပေါ်မှာလိုက်ပြီးတော့မှအကြည့်ကျခံစားနေကြရစိတ်နှောင့်နှေးကြမလို့ပါဘူးကိုနဲ့ဘဝတန်ဖိုးချင်းမတူရဲ့ဒီတွေ့ရအခါမှာလည်းကျမတို့ကအတိုင်းအတာတစ်ခုထိနားလည်ပြီးဖို့လိုပါတယ်အဲ့လိုမျိုးတရားနဲ့တရားနဲ့ကြမှာနားလည်မှုရှိမှသာဒီမတူရဲ့လူနှစ်ယောက်ကဒီတွေအကုန်လုံးစုပေါင်းပြီးတော့နေထိုင်မှုစုပေါင်းပြီးတော့အလုပ်လုပ်ဖို့ဖြစ်လာနိုင်မှာပေါ့နော်ဒါပေမဲ့ကိုရဲ့ဘဝစံနှုန်းတမိုးတွေကိုမြင့်မြင့်မမထားဖို့အရေးကြီးတာလေအဲ့ကိုရဲ့ဘဝစံနှုန်းတွေကိုမြင့်မြင့်မမထားလို့ကိုပုံဝင်ချင်တာရှိရတူရကိုရဲ့စံနှုန်းတွေကိုလိုက်မိအောင်မစိုးစားနိုင်လို့ကိုရဲ့ values တွေကိုရဲ့ principle တွေနှိမ့်ချခိုင်းနေဆိုတော့နှိမ့်ချပေးကြရမလို့ပါဘူးကိုဘဝတွေမှာတကယ်ရှိနေတဲ့သူတွေကိုနဲ့အတူတူလက်တွဲနေတဲ့သူတွေဟာကိုဘဝရဲ့ mindset တွေဘယ်လောက်ပဲကြီးနေပါစေကိုဘဝရဲ့စံနှုန်းတွေတမိုးတွေဘယ်လောက်ပဲမြင့်မားနေပါစေသူတို့ကလည်းစံနှုန်းမြင့်မြင့်ထားပြီးတော့ကိုယ့်ကိုမျှော်လိုက်လာပြီးတော့မှစူးစမ်းကြတယ်ဒီမှာအထင်ပါပဲ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့သူယုံကြည်ရာအပတ်စဉ်ကဏ္ဍကိုနားဆင်ကြရတာပါ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
လူကုန်ကူးမှုလို့အများသိကြတဲ့လူမှောင်ခိုးခိုးထုတ်တာဒါမှမဟုတ်ခက်တဲ့ကြေးကြံပြူတာဟာလူတူဦးတယောက်စီကလှုပ်အားကိုမတရားအမျက်ထုတ်တာဖြစ်စေသူ့သဘောဆန္ဒမှာပါပဲဒိညာလှည့်ပြပြီးဒါမှမဟုတ်အတင်းကျပ်လိမ်မှုလုပ်ငန်းမှာခိုင်းစေတာတွေဖြစ်စေပါဝင်တဲ့ရာဇဝတ်ပြစ်မှုတစ်ခုဖြစ်ပါတယ်ဒီလူကုန်ကူးမှုဟာတကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်ပြီးအမေရိကန်ပြည်ထောင်စုတမကဘယ်နိုင်ငံမှမှဒီပြဿနာနဲ့မကင်းကြပါဘူးခက်တဲ့ကြံပြူမှုဟာလူသားတိုင်းရဲ့စိတ်နှလုံးကိုကင်လှုပ်စေပြီးဒါလူသားတွေမှာရှိရမယ့်အခြေခံရိုးကုန်တွေကတခုလည်းဖြစ်တာမို့ဒီလူကုန်ကူးမှုကိုတိုက်ဖြတ်တာဟာတကယ်ကိုမှန်ကန်တဲ့လုပ်ရတစ်ခုဆိုတာသိတာပါလေလို့ အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။လူကုန်ကူရာဟာလူခွင့်ရေးကိုချိုးဖောက်တာဖြစ်ပြီးကမ္ဘာကြီးရဲ့တည်ငြိမ်မှုကိုလည်းထိန်းချုပ်နေတာပါ။ဒါအပြင်ဥပဒေစိုးမိုးမှုကိုပြက်ပြားစေသလိုအာဂတိလိုက်စားမှုတွေဖြစ်ပေါ်လာစေတဲ့အပြင်ယောဂါဇိုးတွေကိုလည်းပြန့်နှံ့စေပါတယ်။ဒါအပြင်ရှိသူတွေနဲ့မရှိဆင်းရဲသူတွေကြားကွာဟမှုကိုကြီးမားစေနိုင်တယ်လို့မိသားစုတွေကလည်းအကွဲခွဲအပြားပြားဖြစ်စေတဲ့ကိစ္စမျိုးပါ။ဒါကြောင့်2030ရောက်ရင်ကိုယ်အတိုင်းဝိုင်းနဲ့မှဖြစ်စေကမ္ဘာတစ်လောကဘယ်နေရာမှမဆိုဖြစ်စေလူကုန်ကူးမှုလုံးဝမရှိတော့အောင်တိုက်ဖြတ်နိုင်ဖို့အတွက်2030ဖွံ့ဖြိုးမှုရည်မှန်းချက်တွေထားပြီးစူးစမ်းနေတာဖြစ်ကြောင်းလည်းပြောပါတယ်။2012ခုနှစ်မတ်လထဲမှာသမရဥပမာကလူကုန်ကူးမှုတိုက်ဖြတ်ရေးကိုဘိုးအစိုးရနဲ့ကင်တွဲပြီးပိုခိုင်မအောင်လုပ်ဖို့တောင်းဆိုခဲ့ပါတယ်။လူကုန်ကူးမှုမဖြစ်ပွားအောင်ကာကွယ်ဖို့လူကုန်ကူးခံရသူတွေကိုအကာအကွယ်ပေးဖို့နဲ့ကျူးလွန်သူတွေကိုတရားဆွဲဆိုဖို့တွေနဲ့ပတ်သက်ပြီးအကူအညီတွေပေးနိုင်အောင်ပူးပေါင်းဆောင်ရွက်အကောင့်ထဲပို့နိုင်အောင်အတွက်အစိုးရအဖွဲ့တွေကခေါင်းဆောင်တွေပုဂ္ဂလိကကဏ္ဍကပုဂ္ဂိုလ်တွေပညာရှင်တွေလူကုန်ကူးခံရသူတွေဘာသာရေးအတိုင်းအဝိုင်းလူမှုရေးအတိုင်းအဝိုင်းနဲ့ကျွမ်းကျင်သူတွေပါဝင်တဲ့ PITF လို့ခေါ်တဲ့သမရရဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့စောင့်ကြည့်ရေးဆိုင်ရာဌာနပေါင်းစုံပါဝင်တဲ့လုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။လူကုန်ကူးမှုပြဿနာနဲ့ပတ်သက်ပြီးလုံမပြီးနိုင်တာဘာမှမကြံစည်ရအောင်ပြည်ထောင်ချမှတ်တာနဲ့ပတ်သက်ပြီးလည်းအပြောင်းအလဲတွေစလုံနေပြီဖြစ်ကြောင်းဟိုးအရင်တုန်းကဖြစ်ပွားခဲ့တဲ့ဖြစ်ရပ်ဆိုပြီးပြီးတာကိုပြီးပါစေဆိုသဘောမျိုးမထားတော့တဲ့အပြင်နောက်ဖြစ်ပွားလာမှာတွေကိုပါလက်မခံနိုင်တဲ့အတွက်တားဆီးဖို့ပါလှုပ်ဆောင်နေပြီလို့လဲဝန်ကြီးကယ်ရီကဂျွန်လာထဲမှာထုတ်ပြန်တဲ့ဒီနှစ်အတွက်လူကုန်ကူးမှုအစီရင်ခံစာမှာတင်ပြပြောဆိုခဲ့ပါတယ်။ခေတ်သစ်ဂျွန်ပြုမှုအဆုံးသတ်စေဖို့အတွက်စူးစမ်းတဲ့နေရာမှာကိုတက်နိုင်တဲ့လောက်လှုပ်အောင်မှာဖြစ်တယ်လို့အောင်မြင်မှုလည်းရအောင်မှာဖြစ်ပါတယ်။ဒီလိုလူကုန်ကူးမှုဖြစ်ပွားစေတဲ့အခြေခံအချက်တွေနဲ့နောက်ဆက်တွဲအကျိုးဆက်တွေကိုဖြည့်ရှင်းဖို့လှုပ်ဆောင်စရာတွေအများကြီးရှိနေချိန်မှာခေတ်သစ်ဂျေဂျွန်ပြုမှုတွေအဆုံးသတ်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုမှာအမေရိကန်ပြည်ထောင်စုကဆက်ပြီးဦးဆောင်သွားမှာဖြစ်ပါတယ်လို့လည်းပြောပါတယ်။ဒီပြဿနာအတွက်အမေရိကန်ပြည်ထောင်စုကအဖွဲ့အစည်းမျိုးစုံနဲ့လက်တွဲလှုပ်ဆောင်မှာဖြစ်တယ်လို့အချက်လက်တွေကိုဖလှယ်ရင်းလူကုန်ကူးခံရတဲ့တားကောင်တွေမရှိစေဖို့ချင်းကပ်လှုပ်ဆောင်မှုအသစ်တွေဆက်လက်လှုပ်ဆောင်နေမှာဖြစ်တယ်လို့နီလန်အသစ်တွေကိုလည်းရှာဖွေမှာဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ကြောက်ရရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်။ကြာတာပြင်းနေမတဲ့ဖက်အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကုသဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်
။အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကိုရှုံးနိမ့်ကြောင်း Democratic Party သမ္မတလောင်း Hillary Clinton ကဗိုလ်ထုနေမှာပြောကြားလိုက်ပြီးထရန့်အနေနဲ့အမေရိကန်နိုင်ငံသားအားလုံးအတွက်အောင်မြင်အောင်ဆွမ်းဆောင်ပေးနိုင်တဲ့သမ္မတတဦးဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်။ Clinton အတွက် message ဆေးရုံမှုတွေအကြီးအကျယ်လှုပ်ဆောင်ပေးခဲ့တဲ့သမ္မတ Barack Obama ကလည်းသူတို့အားလုံးဟာအခုချိန်မှာရွေးကောက်ခံသမ္မတကလှုပ်ဆောင်မဲ့တိုင်းပြည်စည်းလုံးညီညွတ်ရေးလုပ်ငန်းစဉ်တွေအောင်မြင်အောင်ထောက်ခံအားပေးနေကြပြီဖြစ်ကြောင်းသမ္မတအင်ဂျီရောမှာဗိုလ်ထုနေကပြောကြားခဲ့ပါတယ်။ American ပြည်ထောင်စုရဲ့နောက်တက်လာမယ့်သမ္မတအဖြစ် Donald Trump ကိုရွေးချယ်လိုက်ပြီးဆိုတဲ့သတင်းနဲ့အတူကမ္ဘာတဝန်းကပြည်သူတွေဟာလည်းဗိုလ်ထုနေကကမ္ဘာသစ်တစ်ခုမှနှုတ်ထွက်လာခဲ့ကြပါတယ်။ American ရဲ့မူဝါဒကဘာမှာအမေရိကန်ရည်တည်ချက်တွေကိုပြောင်းလဲစေမဲ့အခြေအနေတရပေါ်ပေါက်လာတဲ့ရွေးကောက်ပွဲဟာဒုတိယကမ္ဘာစစ်နောက်ပိုင်းကမ္ဘာမှာလူတွေစိတ်ဝင်စားဆုံးရွေးကောက်ပွဲလည်းဖြစ်ခဲ့ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆက်ဟာလာမယ့်သတင်းပတ်ထဲမြန်မာနိုင်ငံစင်ကာပူနဲ့တောင်အမေရိကနိုင်ငံတွေရဲ့တခုဖြစ်တဲ့ပေရူးနိုင်ငံတို့ကိုတောက်ရောက်ဖို့ရှိတယ်လို့နိုဝင်ဘာလ9ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာတော့အမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဖွံ့ဖွဲ့အစည်းအဝေးကိုတက်ရောက်ဖို့ရှိပြီးအစိုးရအစိမ့်အရာရှိနဲ့တွေ့ဆုံမယ်လို့သိရပါတယ်
။တရင်ချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတောခဲ့တာပါ။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကမတ်နန်းထွေးဤဖြစ်ပြီးတော့အင်ဂျင်နီယာကတော့ Mr. Darrell Smith ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှေနှန်းချမ်းမြေကြပါစေ။ကျွန်တော်ဇမိုးပါခင်ဗျာ
This program has come to you from the Voice of America, Washington.